Welcome to the Voice of America in Burmese.
Mingla nya jam ma shin. VOA American တိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ4ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလိုက်လက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်နေတဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
ကျမကတော့ဆုမြတ်မမရှင်အမေရိကန်သမ္မတဒေါ်နယ်ထရမ့်အပေါ်ဘလူးဥပဒေတွေနဲ့အရေးယူနိုင်မလဲဆိုတာကိုအောက်လွှတ်တော်တရားရေးကော်မတီမှာမကြာခင်စတင်ကြားနာမှာဖြစ်ပါတယ်ခေါင်းဆောင်တွေကြားမှာသဘောထားကွဲပြားမှုတွေရှိနေချိန်မှာပဲနေတိုးအဖွဲ့ထိပ်သီးစည်းဝေးပွဲကိုဗြိတိန်နိုင်ငံမှာဒီကနေ့ကျင်းပခဲ့ပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုစောဝင်းလှိုင်နဲ့ကြီးနာပေးပါမယ်ရှင်
အခုညပိုင်းဆက်သွယ်မြင်မြန်ချက်တွေထဲမှာတော့ရခိုင်အင်အားကြီးပါတီ ANP ကခွဲထွက်လူသူတွေကိုပါတီကနှုတ်ထွက်ခွင့်မပေးသေးတာနဲ့ပတ်သက်လို့ပါတီရဲ့ပြောခွင့်ရပြောကြားချက်နဲ့အတူနှုတ်ထွက်စာတင်သူတွေဘက်ကလည်းဘာကြောင့်နှုတ်ထွက်ရသလဲဆိုတာနားဆင်ကြရမှာဖြစ်ပါတယ်။တခါ AA ရခိုင်လက်နက်ကိုင်ဖွဲ့ကဖမ်းထားတဲ့ NLD အမျိုးသားလွှတ်တော်ကိုစလဲဦးဝေတင်ရဲ့ဇနီးကပါကိုတောင်းဆိုပါသလဲ။
ဝေတင်ကိုအမြန်ဆုံးဆက်ပေးပါကပဲတောင်းဆိုချင်ပါတယ်။တကယ်ဒီကြားထဲမှာအချင်းတပေးမှုကဖြစ်သေးဘူးဆိုရင်လည်းမရှိတဲ့နေကောင်းကျမ်းမှာအဲ့လိုမျိုးတော့ကျွန်တော်တို့ဖုန်းနေ
စနီးဖြစ်သူရဲ့တောင်းဆိုချက်နဲ့တူနားဆင်နိုင်ပါတယ်။တခါတနိုင်ငံလုံးအပြည့်အရည်သဘောတူညီချက်ညှိနှိုင်းဆွေးနွေးပွဲရက်ကိုတတ်မှတ်လိုက်ပြီးဖြစ်လို့ငြိမ်းချမ်းရေးဆွေးနွေးပွဲပြန်ဆနိုင်ဖို့အလားအလာများလာပါတယ်။ထိုင်းမြန်မာနယ်စပ်ချစ်ကြည်ဒရာအမှတ်1ဖွင့်လိုက်တဲ့အတွက်ထိုင်းနိုင်ငံမှာတလအတွင်ဝင်ငွေဘတ်တန်ပေါင်းများစွာတိုးလာတဲ့အကြောင်းစတဲ့သတင်းလွှာတွေနားဆင်ရမှာပါ။အခုအရင်ဆုံးတော့ထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုစောဝင်းလိုက်လို့ပြောပြပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်အပေါ်တရားစွဲနိုင်လောက်အောင်သမ္မတကဥပဒေချိုးဖောက်ခဲ့သလားဆိုတာကိုအောက်လွှတ်တော်တရားရေးကော်မတီမှဒီကနေ့မကြာခင်မှာပထမဆုံးကြားနာစစ်ဆေးမှဖြစ်ပါတယ်။ဖွဲ့စည်းပုံအရသမ္မတရဲ့လုပ်ရက်တွေဟာဥပဒေကိုချိုးဖောက်သလားဆိုတာကိုတရားရေးကော်မတီဝင်လွှတ်တော်အမတ်တွေကဥပဒေရေးရာကျွမ်းကျင်တဲ့ပညာရှင်၄ယောက်ကိုမေးမြန်းမှဖြစ်ပါတယ်။သမ္မတကိုတရားစွဲတဲ့မတင်စုံစမ်းခဲ့တဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီကစာမျက်နှာ300ပါအစီရင်ခံစာကိုအင်္ဂါနေ့ကထုတ်ပြန်ခဲ့တာမှာတော့2020အမေရိကန်သမ္မတရွေးကောက်ပွဲမှာယူကရိန်းဝင်ဆွတ်ဖက်အောင်လို့သမ္မတထရမ့်ကကြိုးစားခဲ့တယ်လို့စွပ်စွဲထားတယ်လို့လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေကိုတားဆီးနှောက်ယှက်ဖို့သမ္မတကအဆက်မပြတ်ကြိုးစားခဲ့တယ်လို့စွပ်စွဲထားပါတယ်။ဒီအစီရင်ခံစာကိုတရားဝင်အတည်ပြုပြီးတရားရေးကော်မတီကိုလွှဲပြောင်းပေးနိုင်ဖို့ထောက်လှမ်းရေးကော်မတီမှာအင်္ဂါနေ့နှောင်းပိုင်းကမဲခွဲခဲ့တာမှာတော့ထောက်ခံမဲ73မဲ၊ကန့်ကွက်မဲ6မဲနဲ့အတည်ပြုနိုင်ခဲ့ပါတယ်။အောက်လွှတ်တော်တရားရေးကော်မတီမှာ3လနီးပါးကြာကြားနာစစ်ဆေးမှုတွေအရသမ္မတထရမ့်ဟာလာမယ့်ရွေးကောက်ပွဲမှာသူအသာရနိုင်ရေးယူကရိန်းဘက်ကအကူအညီပေးလာအောင်လို့ပုဂ္ဂိုလ်ရေးအရာရောအစိုးရအဖွဲ့တွင်းကတာဝန်ရှိသူတွေနဲ့ရောအစိုးရအဖွဲ့ဝင်မဟုတ်တဲ့သူတွေနဲ့ပါကြိုးစားခဲ့တယ်လို့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။အဲ့လိုလုပ်ခဲ့တာကြောင့်သမ္မတထရမ့်ဟာအမေရိကန်ပြည်ထောင်စုရဲ့အမျိုးသားအကျိုးစီးပွားထက်သူ့အကျိုးနဲ့သူ့နိုင်ငံရေးအကျိုးကိုရှေ့တန်းတင်ခဲ့တဲ့အမေရိကန်ရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုထိခိုက်အောင်ကြိုးစားခဲ့တဲ့အမျိုးသားလုံခြုံရေးကိုအန္တရာယ်ရှိစေခဲ့တယ်လို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီအစီရင်ခံစာမှာတုံ့တက်ဖော်ပြထားပါတယ်။ရွေးကောက်ပွဲကြရဲ့အဓိကပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားတို့အပေါ်စုံစမ်းပေးဖို့ယူကရိန်းသမ္မတကိုသမ္မတထရမ့်ကတောင်းဆိုခဲ့တဲ့အပေါ်မှာစုံစမ်းခဲ့တာပါ။အဲ့လိုတောင်းဆိုခဲ့ချိန်တုန်းကအမေရိကန်ကယူကရိန်းကိုပေးမဲ့စည်ရေးအကူအညီကိုယာယီဆိုင်ထားခဲ့တာကြောင့်သမ္မတထရမ့်ဟာယူကရိန်းနဲ့အပေးအယူလုပ်ဖို့ကြိုးစားခဲ့တာလားဆိုတာကိုအောက်လွှတ်တော်ထောက်လှမ်းရေးကော်မတီကစုံစမ်းခဲ့တာဖြစ်ပါတယ်
။မြောက်အတ္တလန္တိတ်စာချုပ်နေတို့အဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေဟာလန်ဒန်မြို့အပြင်ကအပန်းဖြစ်စခန်းတစ်ခုမှာဒီကနေ့တွေ့ဆုံကြပြီးကြံဖက်မှုတက်ဖြစ်ရေးတူရကီအရေးနဲ့နေတို့အဖွဲ့အတွင်းအမေရိကန်ကငွေကြေးအများပြားစိုက်ထည့်ပေးနေရတဲ့သဘောထားကွဲပြားနေတဲ့ကိစ္စရပ်တွေမှာတူညီကြောင်းပြသဖို့ဆွေးနွေးနေကြပါတယ်။၃ရက်ကြာဆွေးနွေး၃နိုင်ကြဆွေးနွေးပွဲမစခင်အမေရိကန်သမ္မတဒေါ်နယ်ထရမ့်အပါအဝင်ခေါင်းဆောင်29ဦးဟာလှုပ်ရှားလို့စဉ်တိုင်းအုပ်စုလိုက်ဓာတ်ပုံရိုက်ခဲ့ကြပါတယ်။ရုရှားနိုင်ငံရဲ့စင်ခေါ်မှုတရုတ်နိုင်ငံရဲ့အင်အားကြီးထွားလာမှုစတဲ့ကိစ္စရပ်တွေပါဝင်တဲ့ကြီးညာချက်တစ်ခုခေါင်းဆောင်တွေရဲ့ဆွေးနွေးပွဲအပြီးမှာထုတ်ပြန်ဖို့ရှိနေပါတယ်။ဒီကနေ့ကျင်းပတဲ့ဆွေးနွေးပွဲရဲ့ပြင်ပမှာသမ္မတထရမ့်ဟာတူရကီသမ္မတရီဆက်တေအာဒဝါနဲ့တီးခြားတွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုအတွင်းနေတိုးအဖွဲ့အတွက်တူရကီဘက်ကထည့်သွင်းပါဝင်ရမယ့်ကိစ္စရပ်တွေပြည်မိအောင်လှုပ်ဆောင်ရေးနိုင်ငံကုန်သွယ်ရေးမှာဒေါ်လာဘီလီယံ100အထိရောက်လာအောင်လှုပ်ဆောင်ရေးဒေတာရင်းလုံခြုံရေးဆိုင်ရာစင်ခေါ်မှုတွေနဲ့လောင်စာဆီလုံခြုံမှုရှိရေးတို့ကိုဆွေးနွေးခဲ့ကြတဲ့အကြောင်းအင်ဂျီရောကပြောပါတယ်။အင်္ဂါနေ့တော့နေတိုးအဖွဲ့တည်ထောင်ခြင်း90ပြည့်အထိအမှတ်ခေါင်းဆောင်တွေအလို့သဘောတွေ့ဆုံဆွေးနွေးခဲ့ကြပြီးမြတ်သမ္မတဒေါ်နယ်ထရမ့်နဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တို့အကြားအများမြင်ကွင်းမှာပေါ်ပေါ် Tin the Bora Quebia Gajara Kisaga Lamugabare, Mini Lizel Jare Eddie Tesomu doing Gonzano Ucha, Nido Puerto Usamu Kangana, a Jampemu, Turkiga, Syrian and Yobango, we are thin by the Kisa, Rashana Chosu Tara Nuclear, the Portini Jagani, American Notoka Kisaya Digo, a Chitin Swinny Gajabare.
Afghanistan and Shiva Ma, Japan Lumio Kese, Winandia, to Yellow Pork and Bangayago, a Mimiti, the Nat Mariga, Dignity, Sawang up Chita Kevare, Nangahane Muro, Jalalabab Muma, Pikamu Pikera, Lutawin Sidriga, Piovare, Sibes Sanya Kuni Beni, Japan Medical Services of Puega, Doctor Dentist Nagamurane, any NGO Puewinweha, Drokuni Beni, Niasi, Atua Takai Kangayarelo, Nangahane, Suya, Piongwea, Duga, Vio Ego Piovare, အသက်80တုံးနှစ်အရွယ်ဂျပန်ဆရာဝန်ဒေါက်တာနာဂါမူရာအသက်ခံရတဲ့အပေါ်အာဖဂန်နစ္စတန်မှာရှိတဲ့ကုလသမဂ္ဂအဖွဲ့ကအပြစ်တင်ခဲ့ပြီးအကူအညီလိုအပ်နေတဲ့အာဖဂန်ပြည်သူတွေကိုဆေးရောကိုပါနှစ်ပြီးအကူအညီပေးနေသူတယောက်ကိုတပ်ဖြတ်မှုဟာအတိပ္ပယ်မရှိတဲ့အကြမ်းဖက်မှုဖြစ်တယ်လို့ပြောကြားခဲ့ပါတယ်တိုက်ခိုက်သူအနည်းဆုံး300ရှိပြီးပြစ်ခတ်တိုက်ခိုက်ပြီးတဲ့နောက်ထွက်ပ
Durego, Lopebo, Idan Tamara Hassan Ruaniga, Tonsolabare, Taxi Zedi, Nita Dore, Bo, Machina Lu, Sanabagare, Pime, Lenne, Me, Piturigo, Padaia, Lunichana, when Pedin Ero, Idan Tamara, Piochara, Megungo, Digine Yumitanja, De Bogani, Piatagare, Sanapia Bori Chow. Lukura and Damamho saw only Tigai Song Shung to Yatari at Yoji Pina, Ye Song Sisi, a poor Pobule, Tamara Ruaniga, Manega, I mean Bigabare, Langazi Zerigo, Nea Yanon Lau T, Domin Lilo, Noma Sangaima, Suyaga, Jinaga, Peter now, Sanapia Woody Pipagaraba, Sanapia Dure Bolunjung Yiriga, Chechinsu, Nininga Rabin, Trenda Balau Jang, Internet Lanigo Pippingabare, Ian Lunjung Yiri, Ninimujang, Tesun to Nea Shia Termine Shirello, Amnesty International Apuega, Aku the Demba saw by my Pyojagabare, Ian Diai Wunjigara, Tesun to Ukula Mamia, Wulu Subi, Susemurigo, Lay Nyarillo, Inganiga, Dompian Pechagabare.
ပြည်ရေးအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေစနေနေ့ထိလိုင်းတို့မီတာ19kHz 15.5MHz 19.5MHz 18.5MHz 20.5MHz 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 20.5M ညာ ပေး နေ ပါတယ် တရုတ် နိုင်ငံ ရှင်ကျန်း ဒေသက လူနည်းစု ဝိကမွတ်စလင် တွေ အပေါ် တရုတ် အစိုးရက ဖိနှိပ် နေတဲ့ အတွက် အမေရိကန် အစိုးရက အရေးယူ ဆောင်ရွက် ဖို့ တောင်း ဆို ထား တဲ့ ဥပဒေ ကြမ်း ကို အမေရိကန် အောက်လွှတ်တော်က အတည်ပြု ခဲ့တဲ့ အပေါ် တရုတ်က ဒေါသ နဲ့ တုံ့ ပြန် ခဲ့ ပါတယ် ဝိကရေ ခါဇက် လူမျိုးစု တွေ အပြင် တခြား မွတ်စလင် တွေ စုစု ပေါင်း 30 လောက်ကို တရုတ် အစိုးရက ဝေးလံတဲ့ ပညာပေး စခန်းတွေကို ပို့ခဲ့တဲ့ အပေါ်မှာ 2019 ဝိကဥပဒေ ကြမ်း ထဲ မှာ အပြစ် တင် ထား ပါတယ် တရုတ် နိုင်ငံ ရဲ့ ပြည်တွင်း ရေးကို ဝင်ဆွတ်တဲ့ အပေါ် ပြင်းပြင်းထန်ထန် ကန့်ကွက် ကြောင်း နဲ့ လက် တုံ့ပြန်မှု တွေ လုပ် သွား မယ်လို့ တရုတ် အစိုးရ ပြောခွင့်ရသူ ဟွာချွန်ရင်က သတင်းစာ ဒီကနေ့ သတင်းစာ ရှင်းလင်းပွဲမှာ တုံ့ပြန် သွား ပါတယ် ဒီလို့ရဟာ နိုင်ငံတကာ ဥပဒေ တွေကို ချိုးဖောက်ရာ ရောက် ပြီး နိုင်ငံတကာ ဆက်ဆံ ရေးမှာ လိုင်းလာရမယ့် အချက် တွေကို ချိုးဖောက် တာ ဖြစ်တယ် လို့ လည်း ပြော ကြား ပါတယ် American အောက်လွှတ်တော်က အတည်ပြုခဲ့တဲ့ ဥပဒေ ကြမ်း နဲ့ မှာ တရုတ် နိုင်ငံက မွတ်စလင် လူနည်းစု တွေ အပေါ် တရုတ် အစိုးရ ရဲ့ ပြုမှု ဆောင်ရွက်မှု တွေ နဲ့ ပတ်သက်လို့ American အစိုးရ ဌာန တွေက အစီရင်ခံစာ တင်ဖို့ နဲ့ ဒီလုပ်ရက်ကို လုပ်နေ တဲ့ တရုတ် တာဝန် ရှိ သူ တွေ အပေါ် ဒမရတ် Donald Trump က အရေးယူ တန်ခတ်ဖို့ တောင်း ဆို ထား ပါတယ် အထူးသဖြင့် ရှင်ကျန်း ဒေသ ဆိုင်ရာ Communist Party အကြီးအကဲ ချန်ကွမ်ကောင် ကို အရေးယူဖို့ တိုက်တွန်း ထား ပါတယ် တရုတ် အစိုးရ ကတော့ ဝိကရီကို သူတို့ ဆန္ဒ မပါ ဘဲ ပညာ ပေး စခန်း တွေ ကို မပို့ ဘူး လို့ ဆိုတတ် ထားတယ်လို့ အဲ့ဒီ ပညာ ပေး စခန်း တွေ က လည်း အကျန်း ဖက် ဝါဒ ကို တိုက်ဖြတ် ဖို့ ရည်ရွယ် ဖွင့် ထားတဲ့ အတက်မွေး ဝမ်း ကြောင်း ပညာ သင် ကျောင်း တွေ ဖြစ်တယ် လို့ တရုတ် အစိုးရ ပြောခွင့်ရသူက ဒီကနေ့ ထပ် ပြီးတော့ ညင်းချက် ထုတ်ခဲ့ ပါတယ်
တရုတ် နိုင်ငံနဲ့ ကုန်သွယ်ရေး သဘောတူညီချက် အသစ်တွေ ရဖို့ အတွက် 2020 အမေရိကန် သမ္မတ ရွေးကောက်ပွဲ ပြီးတဲ့ အထိ ဆောင်ရွက်လိမ့် မယ် လို့ သမ္မတ ဒေါ်နယ် ထရမ့် က ပြော ပါတယ် တရုတ် နဲ့ အမေရိကန် ကြား လှတလော ဖြစ် နေတဲ့ ကုန်သွယ်ရေး နဲ့ အကောက်ခွန် ဆိုင်ရာ ပဋိပက္ခ တွေ ပြည်လည် ရေး ဆွေးနွေးဖို့ သူ့ ဘက်က အချင်း ကန့်သက် ထားတာ မရှိ ဘူး လို့ လန်ဒန် မြို့ မှာ ရောက် နေတဲ့ သမ္မတ ထရမ့် က အင်္ဂါနေ့ မှာ ပြော ပါတယ် တရုတ် နဲ့ ကုန်သွယ်ရေး ကိစ္စ တွေ ဆွေးနွေးမှု မှာ သူ့ ဘက်က အဆင် ပြေ နေတဲ့ အကြောင်း ဒီ ကိစ္စ ကို တရုတ် ဘက်က လိုချင် တယ် ဆိုတာ နဲ့ သူ့ ဘက် ကသဘောတူညီရအောင် ဆွေးနွေးလို့စိတ် ရှိမရှိ ဆိုတဲ့ အပေါ်မှာ ဒါမှမဟုတ် ဒီကြောင်သမ္မတ ထရမ့် ကပြောပါတယ် အမေရိကန် ကုသရေးဝန်ကြီး ဝယ်ဘာ ရော့စ် ကလည်း တရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်ရဖို့အတွက်အချိန်ဇယားကအရေးမကြီးကြောင်းပြောပါတယ်။တကယ်လို့သဘောတူညီချက်သာရခဲ့မယ်ဆိုရင်ဒီဇင်ဘာလလယ်လောက်ဟာနှစ်ဖက်စလုံးအတွက်ဖြစ်နိုင်ခြေရှိတဲ့အချိန်ဇယားဖြစ်ကြောင်းလည်းဝန်ကြီးရော့စ်ကပြောပါတယ်။အောက်ခြေအဆင့်နှစ်နိုင်ငံဝန်ထမ်းတွေအကြားဆွေးနွေးမှုတွေရှိနေပြီမဲ့အဆင့်မြင့်အရာရှိတဲ့အကြားလက်တလောဆွေးနွေးတာတွေတော့မရှိကြောင်းဝန
ကိုကျန်းမာရေးကြောင့်ဩစတြေးလျလာပြီးစိတ်ကူတာဖို့ဆရာဝန်တွေခွင့်ပြုနိုင်권ကိုအစိုးရကပြန်ရုပ်သိမ်းလိုက်ပါတယ်။ဒါကိုကန့်ကွက်သူတွေကတော့အစိုးရဟာဒုက္ခသည်တွေကိုအသက်အန္တရာယ်ဖြစ်အောင်လုပ်တယ်လို့ပြောနေကြပါတယ်။ဩစတြေးလျအစိုးရဟာလူသားချင်းထောက်ထားဆန္ဒမှုမရှိဘဲလူတွေကိုနှစ်ပေါင်းများစွာထိန်းသိမ်းရေးစခန်းတွေထဲမှာပဲပိတ်လောင်ထားခြင်းနဲ့အစိုးရဖြစ်တယ်လို့အထက်လွှတ်တော်တိုက်ခိုက်ဒုတိယခေါင်းဆောင်ခရစ်စတီနာကန်နလီကပြောကြားခဲ့ပါတယ်။ဆရာဝန်ခွင့်ပြုချက်ရုပ်သိမ်းရေးဥပဒေချမ်းကိုအထက်လွှတ်တော်မှာမဲခွဲခဲ့တာမှာထောက်ခံမဲ38မဲ၊ကန့်ကွက်မဲ35မဲနဲ့ကပ်ပြီးတော့အတည်ပြုနိုင်ခဲ့တာပါ။ဩစတြေးလျရဲ့အငင်းပွားစရာလူဝင်မှုကြီးကြပ်ရေးဥပဒေအရဩစတြေးလျကိုရေလမ်းကနေလာပြီးခိုးလုံခွင့်ရှောက်ထားနိုင်ခြေရှိသူတွေကိုရှင်နေနေမိတ်ထဲမှာရင်ဖန်းစီပြီးတော့ပါပွာနယူဂီနီနဲ့နော်ရူးကျွန်းတွေမှာရှိတဲ့ဒုက္ခသည်စခန်းတွေမှာထားတာဖြစ်ပါတယ်။အဲဒီထိန်းသိမ်းရေးစခန်းတွေကအရေးပေါ်ကျန်းမာရေးကုသဖို့လိုအပ်သူတွေကိုဩစတြေးလျနိုင်ငံကိုလာပြီးဆေးကုသနိုင်ဖို့အတွက်ဆရာဝန်တွေကခေါ်ယူနိုင်တဲ့ဥပဒေကိုအခုနှစ်ဖေဖော်ဝါရီလတုန်းကအတည်ပြုခဲ့တာပါ။ဒါပေမဲ့ဒီဥပဒေဟာနိုင်ငံလုံခြုံရေးအတွက်အန္တရာယ်ရှိနိုင်တယ်လို့ဝန်ကြီးချုပ်စကော့မော်ရီဆန်ကဆိုပြီးရုပ်သိမ်းဖို့ကြိုးစားခဲ့တာဖြစ်ပါတယ်။
ဖိလစ်ပိုင်နိုင်ငံမြို့တော်တောင်ပိုင်းကခရိုင်နယ်မှာဝင်ရောက်တိုက်ခတ်ခဲ့တဲ့မုန်တိုင်းကြောင့်သေဆုံးသူ10ဦးရှိသွားပြီလို့သဘာဝဘေးဒဏ်ကယ်ဆယ်ရေးဝန်ထမ်းတွေကဒီကနေ့ပြောပါတယ်။အခုလို10ဦးပဲသေဆုံးရတာဟာချိုတင်ပြစ်ဆင်မှုတွေနဲ့မဖြစ်မနေဘေးလွတ်ရာကိုရှောင်တင်းရမယ်ဆိုတဲ့ချိုတင်ဆောင်ရွက်မှုတွေကြောင့်ဖြစ်တယ်လို့ဆိုပါတယ်။အခုနှစ်အတွင်းအကြိမ်20မြောက်အဖြစ်ဝင်ရောက်လာတဲ့မုန်တိုင်းခမူရီဟာဖိလစ်ပိုင်နိုင်ငံကိုတင်းလင်းလာနေကြကဝင်ရောက်တိုက်ခတ်ခဲ့တာကြောင့်ထောင်ပေါင်းများစွာသောဒေသခံတွေဘေးကင်းရာကိုရှောင်တင်းပြေးခဲ့ရတယ်လို့ရာနဲ့ချီတဲ့လေကြောင်းလိုင်းတွေလည်းဖြစ်ခဲ့ရပါတယ်။ဒါအပြင်ဖိလစ်ပိုင်ကအင်ရှင်အဖြစ်ဒီဇင်ဘာ17ရက်နေ့ဒီလက်ခံကျင်းပနေတဲ့အရှိတောင်အရှာအားကစားပြန်ပွဲကပြန်ပွဲတချို့လည်းဖြစ်ခဲ့ရပါတယ်။အလဲပိုင်းဘီကိုလ်ဒေတာမှာလူ9ဦးသေဆုံးခဲ့တာမှာ3ဦးကရင်းနစ်ပြီးသေဆုံးသွားတာလို့သဘာဝဘေးဒဏ်ကယ်ဆယ်ရေးအေဂျင်စီကထုတ်ပြန်တဲ့အစီအခံစာမှာဖော်ပြထားပါတယ်။ကျန်9ဦးကတော့မြို့တော်ရဲ့တောင်ဘက်ဒေတာတွေမှာသေဆုံးသွားတယ်လို့ဆိုပါတယ်။လူပေါင်း3သိန်းလောက်ဟာရေးပေါ်ကယ်ဆယ်ရေးဌာနတွေမှာရှိနေကြဆဲဖြစ်ပြီးသူတို့အိမ်ကိုပြန်နိုင်ရေးအတွက်အာဏာပိုင်တွေရဲ့ခွင့်ပြုမင်းရဖို့စောင့်နေကြတယ်လို့ဆိုပါတယ်။မွန်တိုင်းကမူရီဟာအခုချိန်မှာလေတိုင်နှုန်းတနာရီ68မိုင်နှုန်းလောက်နဲ့တိုက်ခတ်ပြီးဒီကနေ့ညပိုင်းမှာတိုင်းပြည်အတွင်းကနေစတင်ထွက်ခွာသွားနေပြီလို့ဖိလစ်ပိုင်မိုးဒလဌာနကပြောပါတယ
်။ဗီဒီယိုရဲ့ဗိုလ်ဒူးနေညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုစော်ဝင်းလိုင်းတို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်။ရခိုင်ပြည်နယ်အတွင်းအင်အားကြီးပါတီဖြစ်တဲ့ ANP ရခိုင်မျိုးသားပါတီကလွတ်တော်အမတ်တချို့ပါတီသစ်ခွဲထောင်တာပါတီကနေနှုတ်ထွက်စာတင်ထားတာတွေရှိနေပေမဲ့လို့ ANP ပါတီဘက်ကတော့သူတို့ကိုနှုတ်ထွက်ခွင့်မပေးသေးပါဘူး။ဒါကြောင့်ရှင်းနှစ်2020ထဲမှာထွေထွေရွေးကောက်ပွဲကျင်းပမယ်ဆိုရင်ရခိုင်လွတ်တော်အမတ်တွေအနေနဲ့ဘယ်ပါတီကိုစားပြုမလဲဆိုတာကနေရှုပ်ရှုပ်ထွေထွေဖြစ်နေပါတယ်။ရခိုင်ပြည်နယ်တွင်အဓိကအင်အားကြီးပါတီ ANP ရဲ့အခြေအနေနဲ့ပတ်သက်လို့ကိုသက်နိုင်ကသတင်းပေးပို့ထားပါတယ်ရှင်။
ANP ပါတီကိုရခိုင်ပြည်နယ်တွင်းကအဓိကပါတီကြီးနှစ်ခုနဲ့2016ခုနှစ်မှာဖွဲ့စည်းခဲ့ပြီး2015ရွေးကောက်ပွဲရလာရာရခိုင်ပြည်နယ်မြို့တော်မှာအများစုအနိုင်ရထားတဲ့ပါတီဖြစ်ပါတယ်။ဒါပေမဲ့ပါတီတွင်းမှာခေါင်းဆောင်ပိုင်းတွေအတွင်းမညီမျှတာအယူဆကွဲပြားမှုတွေရှိနေတာကြောင့်ပါတီစည်းရုံးတွေကတော်လေးယောနေနေတယ်လို့ပြောရမှာပါ။ပါတီကိုယ်စားပြုလွှတ်တော်မှတချို့နဲ့ပါတီဝင်တချို့ဟာပါတီတစ်ခွေးထူထောင်သူရှိသလိုပါတီကနေနှုတ်ထွက်ခွင့်တွေတောင်းခံထားတာလည်းရှိပါတယ်။ဒါပေမဲ့နှုတ်ထွက်စာတင်ထားတဲ့လွှတ်တော်ကိုယ်စားလှယ်တွေဟာ ANP ပါတီကနေဝင်ရောက်ရှင်ပြိုင်ကြတဲ့လွှတ်တော်ကိုယ်စားလှယ်တွေဖြစ်တာကြောင့်ကိုယ်စားလှယ်တက်တန်းကုံဆုံးမှတ်တာနှုတ်ထွက်ခွင့်ပြုမှာဖြစ်တယ်လို့ရခိုင်မျိုးသားပါတီ ANP ပြောခွင့်ရဥခိုင်ပြည်စိုးကပြောပါတယ်
။ဆွေးနွေးကြတဲ့အခါမှာပါတီကြီးလာခိုင်တက်တဲ့ပါတီကိုယ်စားလှယ်အကုန်လုံးကရခိုင်မျိုးသားပါတီကိုကိုယ်စားပြုဝင်ရောက်ရှင်ပြိုင်ခဲ့တဲ့လွှတ်တော်ကိုယ်စားလှယ်တွေပါတီကိုဝင်ရောက်ရှင်ပြိုင်တော့ပါတီကိုကိုစားသူလို့ဝင်ရောက်ရှင်ပြိုင်လို့အနိုင်ရတဲ့လို့တော့ကိုစားနေတဲ့အနေနဲ့ပါတီကတစုံတရာဟောနှုတ်ထွက်ခွင့်မပေးဘဲနဲ့နှုတ်ထွက်ပါတယ်လို့မရဘူး။နောက်တစ်ချက်ကလို့တော့တက်တန်ကုန်ကိုတိပါတီမှာတောင်းဝန်ထိုင်ဆောင်ရမယ်ဆိုတဲ့ဟာကိုဆုံးဖြတ်ခဲ့တယ်။ဒါလို့တော့တက်တန်ကုန်လို့ရှိရင်တော့သူတို့ဟာအလိုအလျောက်
ပါတီကိုစွာတူလို့ဝယ်ရောက်ရှင်ပြင်ခဲ့တဲ့ဟာလော်လျောက်ပြက်ပြက်မှာဖြစ်တယ်လက်ရှိချိန်မှာလေရကြီးကော်မတီဝင်ကိုလောက်တာနှုတ်ထွက်ခွင့်ပေးထားတာဖြစ်ပြီးလွတ်တော်ကိုယ်စားလှယ်ကိုတော့နှုတ်ထွက်ခွင့်မပေးသေးဘူးလို့ဥက္ကံကြီးဆိုတာပြောပါတယ်တဖက်မှာတီထောင်စုရွေးကောက်ပွဲဖက်ကလည်းပါတီကနှုတ်ထွက်တာတင်ထားတဲ့ရခိုင်လွတ်တော်အမှအချို့ကိုနှုတ်ထွက်တဲ့မူရင်းပါတီရဲ့စာမပါတာ ပြန်ကြုံခဲ့ရပါတယ်။ Party Ponsayet of Hotuisha, Malokibu Resolution, Yakin Demogazi, Fushogo, Party Pian Mapon Tintavare, AMB Okata Hong Tilda Dada Emongale, Rakan Usan Party Shik, Quitong Taraule, Pietonzu Komsina, Dima Bulekan Tavare, Tabeme, Eddie Quitter Party Dima Pawin, Lodo Mago, AMB got no token of Bedajang, Party Kuzabu Shotwin Nitolo, Taha Lame, Yuka Wedrava, Shotwin Mune, Shila Namare, Akulo, no set up Tintare Tema, Chalfu Muniga, Pinne Lodo Kuzile, Ujol in Diale Pawin Vare. Rakhine Muda Party AMB Ma, Party Muarava Sayadune Makaini Dajan, no Tesla Tinta Dure, Say Yau Shidelo, Duga Jovare.
Say a lot of shilling, we are going to go to Mero, the Amuniga, Slutter Gosley, Yamuga, Slutter Gosley, every Gosley, no Tesla Dinari Mama. Now, the Situga, Ujozo, now who is in your own country, who came out that, and Ujolue, Dota Emo.
ဥကျော်လင်ကတော့ဒေါက်တာအေးမောင်ထူထောင်တဲ့ရခိုင်ဥဆောင်ပါတီမှာဥက္ကဋ္ဌဖြစ်တာဝန်ယူထားတာပါအမျိုးသားလွှတ်တော်ကိုယ်စားလှယ်တော်ထူမေကတော့ရခိုင်မျိုးသားဖွဲ့ချုပ်အနေနဲ့ရပ်တည်ပင်နဲ့ကော်မရှင်ကတော့အေးအန်ဘီကိုယ်စားလှယ်အဖြစ်ပဲအတိအမှတ်ပြုထားတုန်းပါပြည်ထောင်စုကော်မရှင်အနေနဲ့ဒါဟာလုတ်ပိုင်ခွင့်ကိုကျော်လွန်ပြီးကိုယ်စားလှယ်တွေရဲ့အခွင့်အရေးကိုရှုဖောက်နေတာ ဒီကနေ့ကတော့ဒီကပါတီကြီးနှစ်ခုနဲ့2016ခုနှစ်မှာဖွဲ့စည်းခဲ့ပြီးအခုလိုအင်ဘီပါတီတွင်အခြေအနေတွေနဲ့ရခိုင်ပါတီခွဲတွေထွက်ပေါ်လာတာဟာရွေးကောက်ပွဲပေါ်တက်ရောက်မှုတွေရှိလာနိုင်တယ်လို့တွက်ဆမှုတွေလည်းရှိနေပါဗျာ
ကိုတန်နိုင်ပြောပြသွားတာပါရှင်အခုလွှတ်တော်အမတ်ဥဝေတင်ဖန်ခံရတဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါအန်အယ်ဒီအမျိုးသားလွှတ်တော်အမတ်ဥဝေတင်ကိုရခိုင်လက်နက်ကိုင်ဖွဲ့အေအေကဖန်ဆီးထားတာမနေ့ကဒီဇင်ဘာလ3ရက်မှာတလပြေခဲ့ပါပြီအခုလိုတလပြေတဲ့နေ့မှာပဲဥဝေတင်အပါအဝင်အေအေအဖွဲ့ကဖန်ဆီးထားသူတွေကိုလွှတ်ပေးဖို့ချင်းလူအခွင့်အရေးအဖွဲ့ကထုတ်ပြန်ကြေညာခဲ့ပါတယ်
အေအေအဖွဲ့ကတော့ဥဝေတင်ဟာကြကြမာမာရှိနေပြီးသူတို့အတွက်လုံခြုံရေးစိတ်ချရတဲ့အနေအထားရောက်တဲ့အထိသူ့ကိုထိန်းထားမယ်လို့ဆိုပါတယ်ဒီအကြောင်းပြေဆုံးကို VOA သတင်းတောက်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်ချင်းပြည်နယ်ပလဝမြို့နယ်ကအန်အယ်ဒီအမျိုးသားလွှတ်တော်အမတ်ဥဝေတင်ကိုပြီးခဲ့တဲ့နိုဝင်ဘာလ3ရက်နေ့မှာအေအေအဖွဲ့ကဖမ်းဆီးလိုက်တာပါ အဲ့ဒီလိုဥဝေတင်ဖန်ဆီးခံရပြီးတဲ့နောက်မှာလူအခွင့်အရေးလှုပ်ရှားတဲ့အဖွဲ့အစည်းတွေကသူ့အများဆုံးပြန်လဲလွတ်မြောက်လာခြင်းမရှိသေးပါဘူး။ချင်းလူအခွင့်အရေးအဖွဲ့ကတော့ဥဝေတင်ဖန်ဆီးခံရတာတလားပြည်တဲ့နေ့မှာပဲ free ဝေတင် campaign ကိုစတင်လိုက်ပါတယ်။အဲ့ဒီလိုစတင်လိုက်တာဟာဆိုရှယ်မီဒီယာကနေတဆင့်ဥဝေတင်လွတ်မြောက်ရေးနဲ့ပတ်သက်ပြီးအေအေအဖွဲ့ကိုဖိအားပေးနိုင်ဖို့နဲ့ပြည်တွင်းပြည်ပကအကူအညီကိုရနိုင်ဖို့အတွက်ရည်ရွယ်ပြီးလှုပ်ဆောင်တာလို့ဆိုပါတယ်။ ဥဝေတင်ကသူကိုစားပြုတဲ့မဲဆန္ဒနယ်မြေအတွင်းလူမျိုးစုတွေအချင်းချင်းကြားသွေးကွဲစေတဲ့လုပ်ရက်တွေလှုပ်ဆောင်နေတာအပြင်အေအေရက်တီချက်ကိုပါထိပါစေတဲ့လုပ်ရက်တွေကြောင့်ဖန်ဆီးစစ်ဆေးမှုတွေလုပ်နေရလို့အေအေကအစောပိုင်းမှာထုတ်ပြန်ထားပါတယ်။အခုလိုဥဝေတင်အပေါ်ဆွဆွဲမဲ့ဆိုရင်တသက်တေထောက်အထားပြနိုင်မှာအေအေအနေနဲ့ဂုံတိတ်ခါရှိတဲ့အဖွဲ့ဖြစ်မယ်လို့ချင်းလူခွင့်ရေးအဖွဲ
ူဒီလူတော်အမတ်တယောက်ဖြစ်တယ်သူကိုကိုစားချုပ်ပေးဖို့ရွေးချယ်ထားတဲ့လဲဆန္ဒကြီးသူနေထိုင်တဲ့နေရာမှာတိုက်ပွဲတွေဖြစ်နေတာဖြစ်တယ်ဆိုတော့သူဒီလုံချုံကြီးအရာဒေသကလူထုကတောင်းဆိုလာတဲ့အပေါ်မှာ action ယူရတာမျိုးရှိကောင်းရှိနိုင်တယ်အမေကကျမတို့ကဒီမှာပြောလို့မရအောင်ဆိုတော့ဒီအင်ဂျီလည်းပဲအကေဘီပုံွေးခြင်းကိုဒီအချက်ဒီပေါ်မှာအချက်နဲ့ဆွဆွဲတယ်ဆိုလို့ရှိရင်ဒီတက်တီတာကအထောက်ထားပြေးသွားမယ်သူပြောရမယ်ဒါမှခုံတိတ်ခါရှိမယ
်ဖန်ဆီးခံထားရတဲ့ဥွေတင်းအနေနဲ့ကျမ်းမာရေးကောင်းမွန်ပြီးသူ့ကိုစစ်ဆေးပြီးပြင်မယ်လုံခြုံရေးအခြေအနေစိတ်ချရတဲ့အနေအထားရောက်တဲ့အထိသူ့ကိုဆက်လက်ထိန်းသိမ်းထားဖို့ရှိတယ်လို့အေအေးပြောခွင့်ရခိုင်တုခါကပြောပါတယ
်သူနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မှတက်တဲ့အထောက်အထားတွေအခိုင်အမာရှိတယ်အဲဘလောက်ကတည်းကတမရှိနေတဲ့ဒီသခိုင်တွေရဲ့လုံခြုံရေးကျွန်တော်တို့တပ်ဖွဲ့တွေရဲ့တွာလာလှုပ်ရှားတဲ့အချိန်မှာလုံခြုံရေးအဲ့ဒီဥစ္စာတွေကိုချင်းချောင်းမှုတွေရှိတယ်အဲ့ဒါကြောင့်မို့လို့လို့လို့စီသူ့ကိုလှုပ်ပေးလို့မရသေးဘူးဒီလုံခြုံစိတ်ချရတဲ့အနေအထားတစ်ခုရောက်တဲ့အထိတော့ကျွန်တော်တို့သူ့ကိုဆက်လက်ပြီးတော့ထိန်းသိမ်းထားဖို့ရှိတယ်
ဥွေတင်ဖန်ဆီးခံထားရတဲ့အချိန်ကစပြီးအဆက်အသွယ်ပြတ်နေတာကြောင့်မိသားစုနဲ့ဖုံပြောခွင့်ပေးဖို့ကိုဇနီးဖြစ်သူဒေါခင်ဤစင်ကတောင်းဆိုထားပါတယ
်ဥွေတင်ကိုအမြန်ဆုံးဆက်ပေးပါဆက်ပဲတောင်းဆိုချင်ပါတယ်တကယ်ဒီကြားထဲမှာအချင်းတက်ပေးဖို့မဖြစ်သေးဘူးဆိုရင်လည်းမရှိတဲ့နေကောင်းကျမအဲ့လိုမျိုးတော့ကျွန်တော်တို့ဖုံနေသဖြင့်ဆက်တရားလုပ်ပေးပါတော့ပဲတောင်းဆိုချင်တာပါ
ဒီမှာအပါအဝင်နိုင်ငံပေါင်း12နိုင်ငံကလူ့အခွင့်အရေးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့ပေါင်း22ဖွဲ့ကလည်းဥွေတင်ကိုပြန်လှုပ်ပေးရတဲ့ပြီးခဲ့တဲ့နိုဝင်ဘာလ19ရက်နေ့ကတောင်းဆိုထားပါတယ်အပြစ်မဲ့ပြည်သူတွေအပေါ်ဘယ်လက်နက်ကင်အဖွဲ့ကမှလူ့အခွင့်အရေးချိုးဖောက်တာမကျူးလွန်မို့မိုင်သိမ်းယူမွန်ကအခုလိုပြောပါတယ
်ဉာဏ်ဆုံးချက်ချင်းလှုပ်ပြီးမှသာရှင်အားလုံးလည်းအပြန်အလှန်မျက်နှာမဖက်ချတဲ့အချင်းကျမတို့အားလုံးညှောမှန်းနေကြတဲ့ရင်းချင်းနဲ့ပုံတော်မျိုးဆက်သွားမယ်ပေါ့နော်ပြီးတော့အပြစ်မဲ့ပြည်သူတွေကိုတားကြက်ထားပြီးတော့လုပ်နေတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုဘယ်လက်နက်ကင်ဆက်ဖွဲ့မှချူးလွန်မှုမပြုဘဲနဲ့အများဆုံးဆုံးတက်ပေးပါလို့ပဲတောင်းဆိုချင်ပါတယ်
ဥွေတင်းကိုအခုလိုဖမ်းဆီးထားတာဟာအပြစ်ရှိတဲ့သူကိုထိန်းသိမ်းထားတာဖြစ်ပြီးဒီဘော်ကိုတစ်ဖက်သက်ဖိအားပေးလာတာမျိုးလက်ခံမှာမဟုတ်ဘူးလို့ခိုင်တုခါကတုံ့ပြန်ပါတယ
်တကယ်လို့လွှတ်ပေးပါလို့တောင်းဆိုလို့ရှိရင်အထက်ကကျွန်တော်ပြောခဲ့တဲ့အချက်တွေကိုနော်အဲ့ဒီအဖွဲ့အစည်းတွေကဥွေတင်းနောက်ထပ်မကျူးလွန်တော့ပါဘူးကျူးလွန်လို့ရှိရင်ကျွန်တော်တို့ဘက်ကတာဝန်ယူပါတယ်ဆိုပြီးတော့ဘယ်အဖွဲ့အစည်းကတာဝန်ခံမလဲအဲ့ဒီလိုတာဝန်ခံမဲ့အဖွဲ့အစည်းရှိလို့ရှိရင်တော့ကျွန်တော်တို့နဲ့လာညှိကြပါနော
် NLD မျိုးသားလွှတ်တော်အမတ်ဥွေတင်းအပါအဝင် AA ဘက်ကဖမ်းဆီးထားသူတွေကိုအမြန်ဆုံးပြန်လွှတ်ပေးအရေးကြီးအဆိုကိုပြည်ထောင်စုလွှတ်တော်မှအတည်ပြုထားပါတယ်။ချင်းပြည်နယ်မှာတပ်မတော်နဲ့အေအေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတင်းရှောင်နေရသူ4000နဲ့6000ကျားရှိနေပြီးတိုက်ပွဲတံကိုအများဆုံးခံနေရတာကအပြစ်မဲ့ပြည်သူတွေဖြစ်တာကြောင့်ဒါတွေကိုအမြန်ဆုံးရပ်တန့်ပေးဖို့အတွက်လူ့အခွင့်အရေးလှုပ်ရှားသူတွေကတောင်းဆိုနေကြပါတယ်
။ဆွဆွပြပြခဲ့တာပါရှင်။အခုအပြစ်ရဆွန်တွေပွဲလာလာဘက်ကိုအလှည့်ပေးပါရစေ။JICM ကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရိုက်ဆွဲရေးသဘောတူညီချက်ပူရဲအကောင့်ထဲပေါ်ရေးဆိုင်ရာညှိနှိုင်းအစည်းအဝေးကျင်းပမယ့်ရက်ကို MCA ကအပြစ်ရက်စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့10ဖွဲ့ကဆုံးဖြတ်လိုက်တာကြောင့်အစိုးရနဲ့တရားဝင်ညှိနှိုင်းရေးဆွေးနွေးပွဲတွေပြန်ဆနိုင်မယ့်အလားအလာရှိနေပါတယ်။ JICM အစည်းအဝေးကျင်းပမယ့်ရက်ကိုထိုင်းနိုင်ငံမှာကျင်းပတဲ့တိုင်းသားလက်နက်ကိုင်တွေရဲ့ထိပ်သီးအစည်းအဝေးကဆုံးဖြတ်လိုက်တာဖြစ်ပြီးအစိုးရကိုယ်စားလှယ်တွေနဲ့ဆက်ပြီးတော့ညှိနှိုင်းသွားမှာပါ။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ NCA အပြည့်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့10ဘွဲ့ရဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST အစည်းအဝေးကိုဒီလ2ရက်နေ့ကနေ4ရက်နေ့အထိကျင်းပခဲ့ပြီး JICM ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူညီချက်ပူးတွဲအကောင့်ထဲပေါ်ရေးဆိုင်ရာညှိနှိုင်းအစည်းအဝေးကျင်းပမဲ့ရက်ကိုဆွေးနွေးသတ်မှတ်ခဲ့တာပါ။ဒီလိုတမတ်လိုက်တာနဲ့ပတ်သက်ပြီး PPST ရဲ့ပြောရေးဆိုခွင့်ရှိသူနိုင်အောင်မငေးကအစည်းအဝေးပြီးမှအခုလိုပြောပါတယ
်။အဲကျွန်တော်2020ဇန်နဝါရီလဒီပရမပတ်လောက်မှာကျွန်တော်လုပ်ဖို့စဉ်းစားရတယ်။အဲကျွန်တော်တို့အစည်းအဝေးကိုပြန်ပြောပြရအောင်ပါနော်။ဒါအကြောင်းကြားရမယ်ကျွန်တော်လုပ်ချင်တဲ့နေ့ပေါ့။
တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့ PPST စီဝေးမှာနိုင်ငံတကာတရားရုံး ICJ ကိုတွားရောက်တရားရင်ဆိုင်မဲ့အရေးကိုလည်းဆွေးနွေးခဲ့ကြောင်းနိုင်အောင်မင်းကဆက်ပြောပါတယ
်။ ICJ ကိစ္စနဲ့ပတ်သက်ပြီးတော့အခုနိုင်ငံတကာတာဝန်ယူပြီးတွားပြေရှင်းတဲ့ကိုကျွန်တော်တို့အနေနဲ့ဒါပါကောင်းတယ်ဒီကိစ္စဆွေးရှင်းရေးပြည့်တယ်ပေါ့နော်ကောင်းတယ်ကျွန်တော်တို့အခုရှာနေတဲ့တရားမျှတမှုဒါလည်းဆက်လုပ်ရမယ့်ကိစ္စဖြစ်တယ်။ဒါမှကျောတိုင်းပြည်ရဲ့ဒါနိုင်ငံတကာအတိုင်းအတာမှာပို့ပြီးတော့ကောင်းတက်စီတာပေါ့နော်ဒီလိုကိစ္စထဲမှာဒါဆက်သွားပြည့်ရှိရှိရမှာဆိုတော့ဒါမှလည်းအချိန်လေးကောင်းလာမှာပေါ့နော
်အစည်းအဝေးပြီးထုတ်ပြန်တဲ့ကြေညာချက်မှာရခိုင်မွန်နဲ့ရှမ်းပြည်နယ်တွေမှာဖြစ်ပွားနေတဲ့စီးရေးပြိပခတွေကိုအမြန်ဆုံးရက်ဆိုင်ပြီးဆွေးနွေးအပြေရှာဖို့ကိုလည်းတိုက်တွန်းထားပါတယ် PPST က JICM စီးဝေးကျင်းပမဲ့ရက်သတ်မှတ်တာနဲ့ပတ်သက်လို့အစိုးရငင်းချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေကအခုလိုတုံ့တက်ပြောဆိုပါတယ်
ဖေဘကာကျန်းစီယံကိုဒီမှာလာဆက်ဆက်ဆက်ကုန်းနဲ့ဝင်နေတော့မှာတုံးတယ်ကိုဆွေးပြီးကြတာရှိတယ်။ညီနာကျွန်တော်လည်းမလာမဆက်ပါတယ်မတူဆိုပြီးကြတာရှိတယ်။ဒါတော့ကျွန်တော်အခုဒီပြည့်စီယံဆွေးနေတယ်လို့နားလဲရတယ်။အဲ့တော့အခုသူတို့ကကြတော့ကျွန်တော်တို့ငါတို့ဘောရပြီးတာတော့ကျန်ရီလာပထမကလည်းမှာကျန်တာနိုင်ကိုသူတို့လည်းအခုအဲတုံးတယ်ပြောတယ်လို့နားလဲရတယ်။ကျန်စီယံကတော့
ဒီအစီအမ်စီဝေးမှာပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးကျင်းပမယ့်နေ့ရက်နဲ့ဆွေးနွေးမဲ့ခေါင်းစဉ်စတာတွေကိုအစိုးရလွှတ်တော်တက်မတော်နိုင်ငံရေးပါတီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကြိုတင်ညှိနှိုင်းကြမှာဖြစ်ပါတယ်။ဒီအစီဝေးကျင်းပနိုင်မှုပုံမူတည်ပြီး27ရာစုပင်လုံးကိုကျင်းပမှာဖြစ်ပါတယ်။ ပြည်တော်စု27ရာစုပင်လုံးကိုနှစ်ထောင်17ခုနှစ်ဇူလိုင်လကနောက်ဆုံးအကြိမ်ကျင်းပခဲ့တာဖြစ်ပါတယ်။ NCA ကတနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ်အရပြည်တော်စုညီချမ်းရေးညီလာခံကိုတနှစ်မှာနှစ်ကြိမ်ကျင်းပဖို့သဘောတူညီခဲ့ပေမဲ့ပြည်တော်စုကခွင့်မထွက်ရင်းနဲ့တက်တွေပြန်လည်ပေါင်းစည်းရေးစတဲ့အချက်တွေမှာညှိနှိုင်းမရတဲ့နောက်ညီလာခံကျင်းပရေးဟာတနည်းကျော်ကြာရပ်ဆိုင်ခဲ့တာဖြစ်ပါတယ်။
တနင်္ဂနွေလုံးအပြည့်ရရေးညှိနှိုင်းဆွေးနွေးပွဲအလားအလာကိုကိုမိုးစောဆောင်ကတင်ပြခဲ့တာပါရှင်။အခုထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးဖွံ့ဖြိုးလာတဲ့အကြောင်းပြပြပေးပါဦးမယ်။ထိုင်းမြန်မာနယ်စပ်မြဝတီမဲဆောက်ချစ်ကြည်ရေးတရအမှတ်1ဖွင့်ပြီးခဲ့တဲ့နောက်တလအတွင်းမှာထိုင်းနိုင်ငံရဲ့စီးပွားရေးမြင့်တက်လာတဲ့အကြောင်းနဲ့လယ်ယာထုတ်ကုန်အိမ်ဆောက်ပစ္စည်းတွေလည်းမြန်မာနိုင
ဒီနေ့ရနေ့စိုက်ပျိုးရေးဒုတိယဝန်ကြီးကပြောပါတယ်ဒီအကြောင်းထိုင်းအခြေစိုက်ပျိုးရေးသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်အော်တိုဘာလာကောင်ကမှစတင်ဖွင့်ခဲ့တဲ့မဲဆောက်မြောက်ရီချစ်ကြီးရဲ့တရားမှတ်နဲ့ဖွင့်လိုက်တာကြောင့်ထိုင်းနိုင်ငံရဲ့ထုတ်ကုန်ပစ္စည်းတွေပိုမိုရောင်းချနိုင်ခဲ့ပြီးထိုင်းနိုင်ငံအတွက်တလအတွင်းထိုင်းဘက်ဝင်တမောင်းများစွာအကျိုးမြတ်ရရှိခ เลยทำอะไรทุกคนพิสูจน์เลยยี่ตัวมีมาบ่ด้วยลูกสาวนี่บาร์เลยที่อันนั้นเนี่ยจะรับผิดชอบหน้ามาท้ายทุกคนนี่เลยก็ใส่เปลี่ยนเนี่ยเลยต้องพิสูจน์เลยไอ้สาวพิสูจน์เลยยังอย่างนั้นฮะปูบิดอตัวเดียร์เลยพวกคนตัวคนพิสูจน์เลยเส้นเจี๊ยช่วยเลยไอ้ยังลูกจะจีเหตุแบบนี้สาวอย่างเราไม่ต้องรับจ้าปูบิดอเส้นเจี๊ยตัวเลยยังมาบีกูแค่ปี อินเดียเป็นประเทศเนี่ยแต่ยังต้องไปที่กงสุลีปูนี่ละเส้นเจี๊ยช่วยด้วยเลยกงตัวเองแล้วยังไม่ไปละเลยสูบีไทยบ้านเนี่ยจะสูบด้วยละบ้างทุกที่ไทยนั่งมาเลยอันนี้ทุกคนพิสูจน์กูอเมริกาส่งยังชาเนียดลูกไอ้สาวเลยพิสูจน์เลยอเมริกาอย่างชาเนียดลูกเลยตัวสูบอะไรอะไรลูกตัวเดียร์เลยด้วยแม่สาวมาอากาศคนทานาเกาหลีทักษิณบอกด้วยเลย แต่ตอนนี้กูจะทำบีสาวุรีสาวลุงนี่พี่เต๋อเลยเลี้ยงเนี่ยใส่จุยจุ่นจีก้าพี่สุดท้ายเลยที่ไปด้วยมาท่านสุยาเย่เลี้ยงเนี่ยใส่จุยจุ่นจีเนี่ยเพื่อหาแม่สาวมีกูยาวสีลาบีแม่สาวมีใบเนี่ยเนี่ยจะกงเดจีเลยแต่ก็ยังเนี่ยก็เลี้ยงมาเลยเนี่ยตัวสูบีสีเวลตัวเก๋ว่าเลยแม่สาวมีชิจีแม่เนี่ยจะทำบุเรลายาบีจิ๋วสุดเส้นบุเรลตัวเก๋ว่าเลย
ท้ายทุกคนนี้ก็ยืดเว้นมีเลยพิเศษที่ลาบด้วยจูซานี่เดี๋ยวอาชามาท้ายก็พิเศษเลยปูบิโรเจ้าก็เวลาเอาจูซานี่เลยจังหวะเลยพิเศษตัวบาร์เลยเช่นมาเอมาพิจารณาว่าเช่นตอนนี้เช่นที่เซมบาลาเซียนเนี่ยฮะในงานการลูกคุยเนี่ยพิจารณาลูกคุยชูพามุสุสเวชเดียวจะมาในงานบอไอซีเจในงานการเตรียมมาเตรียมสวยทารากุสัดเดินจานนามเนี่ยเลยพิจารณาเลยลูกคุยชูพามุด้วยในงานการก็สุสเวชจุดด้วยในงานการมาพิเศษยามเอเซนที่ยาวขยายระปัจจามยาวเลยในงานการก็เล็กขัน VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဒီဇင်ဘာလ4ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာတော့မြန်မာအရေးသုံးသပ်ချက်ကိုအရင်ဆုံးထုတ်လွှင့်ပေးဖို့ရှိပြီးလူမှုကျန်းမာရေးအစီအစဉ်မှာနားဆင်ကြရမှာက
နောက်တစ်ခုကရေယိုခန္ဓာတာမဟုတ်ဘဲနဲ့6တောက်ပြပါနာလာကျင်လာတယ်ထုံလာကြိုက်လာတယ်အောက်ပိုင်းတွေလေးလာတယ်ဆိုတာအာယုံကြောတွေကိုခါရုပ်ကခါရုပ်ရွေးမနေဘူးသူထဲမှာအာယုံကြောတွေရှိတာပေါ့အောက်ပိုင်းကတော့
ခါနာဝေဒနာကြောင့်အယုအထုကုတမားတော်တွေရဲ့ရှင်းလင်းပြပြချက်နဲ့အတူနားဆင်ကြရမှာပါရှင်နောက်ပိုင်းမှာအာကစားသတင်းလွှာတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့မြမအရေးသုံးသပ်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်ICJ နိုင်ငံတကာတရားရုံးမှကမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲဖို့ရှောက်ထားချက်ရဲ့သဘောတဘာဝကဘာလဲမြန်မာနိုင်ငံရင်ဆိုင်ရမယ့်ပြဿနာအတိုင်းအဆဘလောက်ရှိသလဲဆိုတာတွေကိုအခုတစ်ပတ်မြန်မာအရေးသုံးသပ်ချက်မှာနိုင်ငံတကာတက္ကသိုလ်အတော်များများမှနိုင်ငံတကာဥပဒေအပါအဝင်ဥပဒေဘာသာရပ်တွေကိုပို့ချဘူးခဲ့တဲ့ပါမောက္ခဒေါက်တာမြင့်စံနဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ထားပါတယ်။ပထမဆုံးဂျနိုဆိုက်ဆိုတဲ့စကားရပ်ရဲ့ဥပဒေရှုထောင့်ကအတိပ္ပယ်ဖွင့်ဆိုချက်ကိုဒေါက်တာမြင့်စံကအခုလိုရှင်းပြပါတယ်
။နံပါတ်၁ကရည်ရွယ်ချက်နဲ့ intent ရည်ရွယ်ချက်နဲ့အစုအဖွဲ့၄ဖွဲ့ရှိတယ်။တစ်ကနိုင်ငံသားအစုအဖွဲ့ national နှစ်ကလူမျိုးအစုအဖွဲ့ race သုံးကလူမျိုးစုအစုအဖွဲ့ ethnical or ethnic လေးကဘာသာရေးအစုအဖွဲ့အဲ့ဒီအစုအဖွဲ့၄မျိုးကိုတစိတ်တဒေသတကောလောလကောင်အပြေဝါအော်တော်လကောင်ပျောက်ကွယ်သွားအောင်ဆောင်ရွက်မှုများဆိုပြီးဆောင်ရွက်မှုများကအရှိန်ကြီးတဲ့ကျွန်တော်တူတူဆိုလို့အစုအဖွဲ့ဝင်များကိုဖျက်ဖျက်မှုအစုအဖွဲ့ဝင်များအတွင်းမွေးဖွားမှုမရအောင်လှုပ်ဆောင်မှုအစုအဖွဲ့ဝင်များကိုပြင်းစွာသောရုပ်ဒုက္ခစိတ်ဒုက္ခများကိုဖြစ်စေမှုအစုအဖွဲ့ဝင်ပြမကလေးများကိုတခြားအဖွဲ့သို့ပြောင်းရွှေ့မှုစတဲ့ဟာတွေကိုစတဲ့လုပ်ငန်းတွေကိုရည်ရွယ်ချက်နဲ့လုပ်ခဲ့ရင်ဂျီနိုဆိုက်နေတယ်လို့ကျွန်တော်ဆရာလည်းတိတ်အရှိကြီးမပြောပါနဲ့ဆိုလို့ကျွန်တော်အချင်းချုပ်ဘာသာပြပါတယ
်ဟုတ်ကဲ့ဆရာအဲ့မှာရည်ရွယ်ချက်ဖြင့်ဆိုတာ intent အဲ့ရည်ရွယ်ချက်ကိုဘယ်လိုစက်စစ်ပြရမလဲစက်စစ်ထူရမလဲတကယ်တော့ဒီဟာကိုစက်စစ်ထူဖို့ burden of proof ကတော့ဆွဲတဲ့လူဘက်ကအရင်ပြရမှာပါဟုတ်တယ်မလား
အဲ intent ရည်ရွယ်ချက်ကိုစက်စစ်ပြဖို့ခက်တယ်ဆိုတာပြောပါတယ်အခုကဆွဲတဲ့လူကဂမ်ဘီယာနိုင်ငံအစိုးရပါအဲ့တော့ဂမ်ဘီယာနိုင်ငံအစိုးရကစက်စစ်ပြဖို့ဆိုတာကတော့ဒီရာဇဝတ်မှုတစ်ခုမှာ beyond reasonable doubt ကံတရားရှိရနေပြီးတော့တော်တော်လေးကိုကင်းရှင်းရမယ်ဆိုတော့စံတော့မဟုတ်တော့ဘူးထင်တယ်သူကံတရားရဲ့46မျက်နှာရေးထားတဲ့စာရဲ့မှာလည်းအဲ့ဒါကိုပြောပါတယ်အခုသူဆွဲတာကမြန်မာနိုင်ငံမှာ genocide ဖြစ်မှုအတွက်မြန်မာအစိုးရဟာတာဝန်ရှိတယ်လို့ဆွဲတာမဟုတ်ပါဘူးသူဆွဲတာကဒါကျွန်တော်ခုခံပြောနေတာမဟုတ်ဘူးเนาะတကယ်နေအောက်ကရေးဦးမယ်ကျွန်တော်ကသူပြောတာကိုကျွန်တော်ပြန်ပြောပြနေတာဂမ်ဘီယာပြောတာကဆွဲတာကဂျီနိုဆိုက်ဖြစ်နိုင်ကြီးရဲ့အတိုင်းအတာတွေရှိတယ်ဂျီနိုဆိုက်လို့ယူဆပေါ်ရဖြစ်တဲ့ဒါတကားတွေသူ10မျက်နှာလောက်သူရေးထားပါတယ်အဲရေးရှိတဲ့အတွက်ကြောင့်မလို့ဒါတွေကိုလောလောလလအားဖြင့်ရပ်ပေးဖို့ရှောင်းတခင်အမိန့်ကို provisional measure လက်တော်လာတလို့ဆောင်ရွက်ချက်များကို ICJ နဲ့ထုတ်ပေးပါလို့လျှောက်ထဲတာပါအဲ့တော့မှန်ပါတယ် intent ဆိုတဲ့ element ကို intent ဆိုတဲ့ဟာတော့ဒီတစ်ဆင့်ဒီလာတလို့ဆောင်ရွက်ချက်များကို ICJ ကတ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
ဒီပေါ်ကနှစ်နဲ့ချီပြီးရှားပါကြားပါမယ်ခင်ဗျဟုတ်ကဲ့အဲ့တော့အဲ့တော့နှစ်ဆင့်ကိုကျွန်တော်ကြိုးစားပြီးအကျဉ်းချုပ်ဖြေထားပါတယ်ဟုတ်ကဲ့အဲ့ဒီတော့ကျွန်တော်ဒီမှာမိနေတဲ့
လို့ထောက်ပြဖို့လိုပါတယ်သူတို့ကတော့၄၀ခုနှစ်နာစာနဲ့အဲ့ဒါကိုကျွန်တော်ဖတ်တာကျွန်တော်ဖတ်တာဆိုပေမဲ့နှစ်နာရီကြောကြာပါတယ်ကျွန်တော်ပြေးသေးချာချာစပါတော့ဝက်ချာတင်းလေးလို့ရေးထားတာဝက်ချာတော့ကြောင်းမချအောက်ချိန်မဆုနားလဲကျွန်တော်ဖတ်ပါဟုတ်ကဲ့ဆရာအရင်ရောပြန်ပါဖေးစီကိစ္စရှိတယ်လို့ပြောမှာပေါ့လေအဲ့တော့မြန်မာဘက်ကပြန်ပါဖေးစီကိစ္စမရှိဘူးလို့လို့ပြန်ပြောဖို့တာဝန်ရ
ပြောခြင်းပြောပါလိမ့်မယ်ပြောမယ်လို့ပြောတာမဟုတ်ကျွန်တော်အတွင်းသိလည်းမဟုတ်ပြင်သိလည်းမဟုတ်ကျွန်တော်အချင်းပြောတာပါဟုတ်ကဲ့အဲ့တော့တို့အဲ့ဒီတက်တည်ပြမှုများနိုင်မှုမှာမူတည်ပြီးဟိုဘက်တည်ပဲအပြန်လာလျှောက်လဲကြမှာပါခင်ဗျဟုတ်ကဲ့ကျွန်တော်နောက်တစ်ခုဆက်မေးချင်တာကတော့အမှုတစ်ခုနိုင်ဖို့ဆိုတာဟာရှင်းနေရှေ့ကတောင်းပေါ်မှာလည်းမူတည်ရယ်ရှင်းနေရယ်လျှောက်လဲကြဘလောက်ကောင Surane Patibiljan of Semi Jimaresra, Nimananga, Dread, Kuna Biore Kizama, Sinegon, Mapio, Dilu, Salejetima, Nahiapio, Dibua, Piadona in the La, Durimo, Sabio, Sojetin, Kanayan, Nangwesila, Say the Borao, changing in the net, don't they be wanting?
Okay. ဆွဲပြတဲ့နေဆိုတဲ့စကားကိုကျွန်တော်သိမသုံးညင်ပါဘာဖြစ်လို့လုံးဆိုတော့အခုဟာရာဇဝတ်တရားယုံမဟုတ်တဲ့အတွက်ကြောင့်မလို့မြန်မာနိုင်ငံတာဝန်ရှိမှုမရှိမှုနဲ့ပတ်သက်ပြီးရှောက်ထားချက်အဲ့လိုပဲကျွန်တော်အနည်းဆုံးပါတယ်ပြောရညင်ပါတယ်ခင်ဗျာကန်ဒီယာနိုင်ငံရဲ့ရှောက်ထားချက်ကိုအောင်မြင်မလားမအောင်မြင်ဘူးလားဆိုတော့ကျွန်တော်ဒါကရှောင်ဖြေးတာမဟုတ်ဘူးကျွန်တော်မသိဘူးဘယ်လိုအခုပြ ဒီသာနာအားဖြင့်ကြည်လင်ကိုဘူးထင်ရှားနေတယ်ဒါမှမဟုတ်လည်းသိတာတယ်ဆိုရင်တော့ဒါပရိုဗီရှင်နယ်မေဂျာကိုထုတ်မှာပဲအဲ့ထုတ်မှာပဲလေအဲ့တော့အဲ့ဒါကတော့ရှင်းနေကောင်းတယ်မကောင်းဘူးဆိုတာကတော့ရှင်းနေကောင်းဒီမကောင်းဒီတဲ့ဒီတရားသူကြီးတွေကဘယ်လိုသဘောထားမလဲမှန်ကန်စွာသုံးသပ်မလဲဆိုတာပေါ့မှာလည်းမူတည်ပါတယ်ရှင်းနေကောင်းတိုင်းလဲနိုင်တယ်လို့မပြောနိုင်ပါဘူးရှင်းနေသိညနေဆ ဒီကအဓိကမငားပဲနဲ့ဂန္ဓရာဆိုရင်သူတို့ကိုယ်တိုင်ဝန်ခံထားပါတယ်ဘယ်လောက်ပေးတယ်မသိဘူးဒေါ်လာပန်းနဲ့ချီပြီးဖူလီဟုတ်ဆိုခေါ်တယ်လော်ဖာမုံငားလားတဲ့တော့သူတို့ရှိရာရှင်းနေချုပ်ကိုယ်တိုင်ကဟိုရှင်းနေချုပ်ခေါ်လာတရားရုံကြီးခေါ်လာနှစ်ခုလုံးခေါ်လာတော့မသိဘူးဥဆောင်ပါလားအဲ့တော့ရှင်းနေကောင်းခြင်းမကောင်းခြင်းဒီသတိတေတာအားဖြင့်ဒါသက်ဆိုင်တယ်
ဒီလိုကျွန်တော်ထင်ပါတယ်လို့ဒီဘူးရအဖြစ်ကျွန်တော်ဖြေပြတယ်ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမြင်ချင်တာမြန်မာနိုင်ငံအတွက်ငားရမ်းတဲ့ရှိနေဆိုပြီးတော့ denying the identity of a people, identity who ဘုတ်ကျူးစားတယ်ဆိုတော့ထောက်ထားနောက်ပြီးတော့ denying the identity of a people လူမျိုးတစ်မျိုးရဲ့ identity ကိုညှင်းပယ်ဖို့ကျူးစားတယ်ဆိုတော့ထောက်ထားတွေရှိခဲ့ရင်တော့ဒါကိုကျွန်တော်စိတ်မဟုတ်ဘူးလို့ညှင်းဖို့ခက်မယ်လို့သူကဆိုထားပါတယ်ဆိုတော့ဒီလိုပြောထားတဲ့လူတယောက်ကိုမြန်မာနိုင်ငံဘက်ကခုခံကာကွယ်ဖို့ရှင်းနေငှားတယ်ဆိုတော့မြန်မာပြည်သက်တွေကဇဝေဇဝါထင်ရတာပေါ့ဗျာဟာဒီလူကဟိုဘက်မျိုးဒီဘက်မျိ
ပြောနေပါလားဆိုတာမျိုးဖြစ်ကုန်ပါလိမ့်မယ်အဲ့ဒါဆရာသဘောထားကိုကြားချင်ပါတယ်ကစားမဟုတ်ကဲ့နံပါတ်၁ကကျွန်တော်အခုနဲ့ကျွန်တော်ဦးကျော်သာနဲ့ဆွေးနွေးနေတဲ့ဒီဇင်ဘာလ၃ရက်နေ့ညပိုင်းမှာတော့ခုရက်ထိမြန်မာနိုင်ငံဆိုးရွားတာတရားဝင်ကြီးနာချက်မထုတ်သေးပါဘူးဒီလွန်ခဲ့တဲ့၃ရက်နိုဝင်ဘာလ၃ရက်နေ့လောက်ကဖေ့စ်ဘွတ်မှာပဲသူ့နာမည်ထွက်လာတော့ဆရာပြောတဲ့အတိုင ဒီပြောစင်ကိုစန့်ချင်ကန့်ကွက်တဲ့နေနဲ့ကျွန်တော်နိုင်ငံသားကိုထွက်ပြီးရှင်းနေမလိုက်ကြပါဘူးအဲ့တော့ရှင်းနေဆိုတာတော့ချိုးလေပြောကြတယ်ငူသားရေစာငွေနဲ့စားတာပဲရေရင်စားစားတာပဲလို့ပြောတယ်သူကအဲ့လိုပြောတာကိုကျွန်တော်ဦးကျော်သံသာပြောမှကျွန်တော်သိချပြပါတယ်ဒီ ဟိုအပေါ်ပတ်ဆံပေါ်တော်တော်များများလေးရရင်ကြောရရင်ရရင်မဟုတ်ကြမ်းကြောရရင်ပတ်ဆံကအရေးကြီးတာဟုတ်ဘလို့ရမလဲလို့ဟိုမှာသူဘလို့ဘယ်ကနေဘလို့ပေးလဲတော့မသိဘာလို့လုံးဆိုတော့နာမည်ပဲထည့်ပြောရမယ်ဆိုလို့ရှိရင်ဒီအိန္ဒိယပြည်မှာဖာလီနာရီမန်ဆိုတဲ့နာမည်ကြီး human rights lawyer ဒီပါဘီဒီတုံးတော်လောက်ဖေးဆုံးတာကိုဒီရာဇဝမှုဟောတရားမှုဟောအဲအိန္ဒိယမှာဆွဲတော့သူကလူခွင့်ရေးရှင်းနေဆိုတဲ့လူကဒီဆွဲခံရတဲ့လူတွေဘက်ကလိုက်တယ်ပြန်အဲ့တော့အဲ့လိုပြောကြတယ်နောက်တခါမြန်မာနိုင်ငံမှာလည်းမစီမဆိုင်ရှင်းနေတဲ့ဘက်ကလို့ဥပဒေတော်တာချင်းရရင်လည်းဖြတ်ချင်ဖြတ်ပေါ့လေဒီတရားဝင်ကြီးဦးရေမောင်ကထောင်960ခုနှစ်ကိုထောင်960ခုနှစ်ထောင်960ခုနှစ်ကိုရေးတဲ့
နားနဲ့မနာဖဝါနဲ့နားရင်နာပါဒီအိမ်တော်မှုပြုခြင်းမပြုခြင်းဟာပေါင်းတင်ဆက်ရှင်မှုမလိုဘူးဆိုတဲ့သူအယူဆကိုတင်ပြခဲ့တယ်အဲ့ဒါကို96ခုနှစ်စာအုပ်မှာရေးပြီး96ခုနှစ်မှာသူ့ကိုအမျိုးသမီးဘက်ကနားရခင်ဗျအဲ့ဒါသူတို့ခေါ်လုံမှုပေါ့လေရရင်ပြောရင်မရခေါ်လုံမှုနေတယ်ခေါ်တော့ပေါင်းတင်ဆက်ရှင်မှုလိုတယ်ဆိုပြီးပြောဝင်ကြီးဦးရေမောင်ကတော်ခင်မြတ်မာနဲ့အခုနာမည်နေနေပြီ
ဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီက
ဥကြဇန်သားနဲ့ဒေါက်တာမြင့်စံတို့ရဲ့ဆွေးနွေးတုံ့တက်ချက်အပိုင်းနှစ်ကိုရှေ့အပတ်ဒီလိုအချိန်မျိုးမှာပဲဆက်ပြီးတော့နှာစင်နိုင်ကြပါရဲ့ရှင်အခုလာမယ့်စနေညတိုက်ရိုက်လေးလိုင်းဆွေးနွေးကံကိုဖိတ်ခေါ်ပါရစေရှင
်ဒေါက်တာရှင်များရှင်ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်တယ်လို့လူ့ခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကြောင့်မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုစတင်ကြားနာမယ့်နေ့လည်းဖြစ်ပါတယ်။လူ့ခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအတွက်နိုင်ငံကမှဖြေရှင်းရမယ့်အဆင့်ကြီးရောက်ခဲ့ရတာဘာကြောင့်များပါလဲ။နိုင်ငံတကာကလက်ခံယုံကြည်လာဖို့ဘာတွေလုပ်ဖို့လိုအပ်နေတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိမျက်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-3-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်ဒီလိုက်စီစဉ်ကကျေးဇူးပါတယ်ရှင
်။လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့သူတွေအချိန်မီဆက်သွယ်နိုင်ကြပါလိမ့်ရှင်။အခုလူရုကျမ်းမာရေးအစီအစဉ်ကိုနှာစင်ကြရတော့မှာပါ။ဒီတစ်ပတ်အစီအစဉ်မှာတော့ခါနာပြဿနာအကြောင်းကိုပြောပြပေးသွားမှာပါရှင်။ခါနာစေနိုင်တဲ့အကြောင်းအရာတွေအများကြီးရှိတဲ့အထက်မှာရှောင်ကျင်လို့ရတဲ့အမှုချင်းတွေကိုသတိပြုရှောင်ကျင်ရင်ခါနာဝေဒနာခံစားရမယ့်အခြေအနေကို short ချနိုင်တဲ့အကြောင်းအယိုးအထုကုသမားတော်တွေကိုမေးမြန်းပြီးဒေါက်တာတန်စောကတင်ပြထားပါလိမ့်ရှင်။
လေ ေးပင်မတဲ့သူတွေပါဝင်ကာယဆွမ်းရည်သုံးပြီးအလုပ်ကိုပြင်ပမဲ့လုပ်ကင်ကြတဲ့သူတွေဟာအချိန်ကြာလာတဲ့အခါခန္ဓာဝေဒနာကိုခံစားကြရလေရှိပါတယ်။ခန္ဓာဝေဒနာဟာကာယဆွမ်းရည်သုံးပြုပြီးအလုပ်လုပ်တဲ့သူတွေအပြင်ကွန်ပျူတာကုန်းမှာအကြာကြီးထိုင်တာလိုမျိုးအထိုင်များတဲ့အလုပ်ကိုလုပ်တဲ့သူတွေမှာလည်းဖြစ်ပေါ်ခံစားရနိုင်တယ်လို့အရိုးရောဂါအထုကုဆရာဝန်ကြီးဖြစ်သူတဲဘက်ပေါ်ပေါက်ခဒေါက်တာတန်းစင်နိုင်ကအခုလိုပြောပါတယ်
။ဟိုအလုပ်ကိုနော်ဟိုပြင်ပမဲ့လုပ်ရတဲ့လူတွေဟာအလေးပင်တွေမှားတဲ့လူတွေခါမှ repeated stress လို့ခေါ်တယ်ကုန်းလိုက်ကွာလိုက်နော်လောရတဲ့လူတွေမှာခန္ဓာဝေဒနာတွေဖြစ်နိုင်တယ်လို့เนาะတခါတလေကြာရင် sedentary lifestyle ရုံးမှာပဲတနေကုန်ထိုင်ပြီးတော့ကွန်ပျူတာလောရเนาะအစီဝေးတွေပဲအကြိုက်ထိုင်နေတဲ့လူတွေမှာလည်းခန္ဓာနဲ့ဝေဒနာတွေဖြစ်နိုင်တယ
်အလောက်ကံမှုကြည့်နေကြောင်းအချင်းကြလာတဲ့အခါခန္ဓာဝေဒနာဖြစ်ပေါ်ခံစားရနိုင်တယ်လို့ခါချောက်ရုံးမှာဖြစ်တဲ့ယောဂါတွေကြောင်းလည်းခန္ဓာဝေဒနာကိုကြုံတွေ့ခံစားရနိုင်ပါတယ်ခါချောက်ရုပ်ကိုထိခိုက်မိတာတွေခါရုပ်ထဲမှာတီဘီယောဂါဖြစ်တာတွေနဲ့ခါရုပ်ထဲမှာကင်ဆာယောဂါဖြစ်တာတွေဟာခန္ဓာကျင်ဝေဒနာဖြစ်စေတဲ့အဓိကယောဂါတွေဖြစ်တယ်လို့အရိုးယောဂါအထုကုဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဦးမြတ်လွင်ကပြောပါတယ
်ခါနာခါခိုက်တာတော့လူတိုင်းလူတိုင်းဖြစ်တာပဲအများစုကအနည်းဆုံးလူပြောက်ကအသက်တစ်သက်မှာအနည်းဆုံးတစ်ခါတော့ခန္ဓာဥဒ္ဒါရှိတယ်အဲ့မှာခန္ဓာတဲ့နေရာမှာလူရိုးတာမဲ့အလုံးလုံးလို့နှံရောက်ခန္ဓာဖြစ်တယ်တခြားအင်မတန်မှအရေးကြီးတဲ့အချက်ဥပမာဖြင့်ပြင်းပြင်းထန်ထန်တရားလို့ခါယူကျိုးသွားတာ။ဒါမှမဟုတ်ခါယူရမှာပိုးပဲ။ဟိုအရင်ပါဆိုအဖြစ်များဆုံးကဒီလိုပဲ။ဒါတူကအသက်ကြီးလာတဲ့40ကျော်နောက်ပိုင်းမှာတခြားယောဂါတွေလည်းရှိတယ်ပြုံးနေခန္ဓာ။ဥပမာကင်ဆာတွေလည်းရှိတယ်ဆိုတာ။ပြန်လာ။အဲ့လိုမျိုးရှိတယ်။ဒါခန္ဓာကအကြောင်းမျိုးရှိတယ်။ရိုးရိုးတာမှန်ခန္ဓာလားဆိုတော့ပုံမှန်အပြင်ပျောက်သွားတယ်။တခြားဆိုးရတဲ့အကြောင်းမှရှိတယ်။ဒီလိုဆိုးရပါမယ်။ဒါတော့ဆက်သွားကြည့်ကြည့
်။အယုပယောဂါဟာလေခန္ဓာချင်းဝေနာကိုဖြစ်ပေါ်စေနိုင်တဲ့ယောဂါတစ်ခုဖြစ်ပါတယ်။ခန္ဓာရဲ့ဝေနာပြင်အာရုံရောထိခိုက်တဲ့လက္ခဏာတွေကိုပါမြင်တွေ့နေရပြီဆိုရင်တော့အချိန်မဆဲသင့်တော့ဘဲကုသမှုတွေကိုအမြန်ဆုံးခံယူပေးဖို့လိုတယ်လို့ဒေါက်တာတန့်စင်နိုင်ကပြောပါတယ်
။ခန္ဓာတာကနှမျိုးနှစ်စားရှိတာပေါ့ကျွန်တော်ဆုံးမပြောသလိုပေါ့။ရိုးရိုးခန္ဓာတာပဲလား။နော်တခြားယောဂါဝေနာတစ်ခုခုကပိုး infection လို့ခေါ်တဲ့ယောဂါပိုးတို့เนาะ malignancy လို့ခေါ်တဲ့ကင်ဆာယောဂါတို့ osteoporosis လို့ခေါ်တဲ့အရိုးပွားယောဂါတွေတောင်နားရဲဆိုရင်တော့ညဉ့်ညံဆန်ဆန်ကုသမှုကိုခံယူဖို့လိုတာပေါ့အဲ့လိုဝေဒနာတွေနဲ့တွဲလာပြီးဆိုရင်တော့နောက်တစ်ခုကရိုးရိုးခန္ဓာလာမဟုတ်ဘဲနဲ့ခြေထောက်တွေပါနားလာကျင်လာတယ်ထုံလာကြိုက်လာတယ်အောက်ပိုင်းတွေလေးလာတယ်ဆိုတာအာယုံကြောတွေကိုခါယူကခါယူရွက်မနေဘူးသူ့ထဲမှာအာယုံကြောတွေရှိတာပေါ့အောက်ပိုင်းတော့အဲ့တော့ခါဝေဒနာဖြစ်ပြီးတော့အောက်ပိုင်းတွေခြေထောက်တွေထုံလာကျင်လာဖြစ်လာတဲ့ဆိုရင်တော့ညံ့ညံ့ဆက်ဆက်ကုသမှုခံယူဖို့လိုတာပေါ့
ခန္ဓာစီတဲ့အပြုမှုတွေကိုသတိမထားမိပဲအချိန်ကြာကြာလှုပ်လိုက်ပြီလို့ခန္ဓာဝေဒနာခံစားရတာဟာဆိုရင်စရာမဟုတ်ပေမဲ့ယောဂတစ်ခုခုရဲ့နောက်ဆက်တွဲဆူကျုပ်အနေနဲ့ဖြစ်ပေါ်ခံစားရပြီဆိုရင်တော့ကုသမှုတွေကိုအမြဲဆုံးခံယူပေးဖို့လိုရလာမှာဖြစ်ပါတယ်အမျိုးသမီးတွေဟာအယုပယောဂဖြစ်ဖို့အခွင့်အရေးများတာကြောင့်အယုပယောဂရှိမှရှိကိုတတ်မှတ်ထားတဲ့အတိုင်းဆက်သက်စစ်ဆေးကုသမှုတွေခံယူခဲ့မယ်ဆိုရင်အယုပယောဂကြောင့်ကြုံတွေ့ရမဲ့ခန္ဓာဝေဒနာတွေကိုရှောင်လွှဲလို့ရတယ်လို့ဒေါက်တာတန့်စင်နိုင်ကပြောပါတယ
်အယုပယောဂကတော့အခုတော့တော်တော်ဖြစ်စားလာတာပေါ့နော်အဝဲနဲ့လည်းကျွန်တော်များတော့သိလာကြပြီပေါ့အဲ့တော့ခါးရနာနာနဲ့အယုပနဲ့ဘယ်လိုဆက်သက်လဲဆိုတော့အယုကပွားပြီဆိုရင်ခါးယိုးမှာအယုပွားပြီဆိုရင်အလွယ်တကူချိုးလွယ်တာပေါ့ဟာ osteoporosis body fracture လို့အထူးသဖြင့်အမျိုးသမီးတွေမှာဖြစ်များပါတော့เนาะအဲ့လိုလူတွေမှာလည်းခါးဝေဒနာဖြစ်တယ်အဲ့ဒါမျိုးဆိုရင်ပေါ့ပေါ့တန်တန်သဘောမထားဘဲနဲ့เนาะညံဆန်ဆန်အယိုးကိုပြန်မအောင်ကုသမှုခံယူဖို့လိုတယ်ကြိုးပြီးတော့ခါးယိုးကခိုင်သေးလားမခိုင်သေးလားစစ်ဆေးပေးဖို့တော့လိုတာပေါ့
ခန္ဓာဝေဒနာဖြစ်ပေါ်ခံစားရပြီဆိုရင်အလုတ်ကိုင်းတွေထိခိုက်စေနိုင်တယ်လို့ငွေကြေးကွန်ကြောင့်မှုတွေကိုကြုံတွေ့ရနိုင်တာကြောင့်ခန္ဓာဝေဒနာဖြစ်ပေါ်ခံစားရစေနိုင်တဲ့အပြုမှုတွေကိုတနိုင်တဲ့လောက်ရှင်းပြကြရမှာပါခန္ဓာဝေဒနာဖြစ်ပေါ်ခံစားရခြင်းမရှိအောင်ဘလို့အချက်တွေကိုသတိပြုရှောင်ကျင့်သင့်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဦးမြတ်လွင်ကအခုလိုပြောပါတယ
်ကျွတ်အလုတ်လို့ရင်ခိုင်ကုန်ပြီလို့အလုတ်ကြကြမတည့်ရပြီအလုတ်လို့တဲ့အခါခိုင်ကုန်ပြီမလို့ခါကိုမမတ်တာတကယ်လို့ကြကြလုံးမယ်ဆိုရင်ခုံတစ်ခုနဲ့ထိုင်ပြီးခါကိုမမတ်တာမတ်ချိုကားမောင်းနေသူကားနောက်မီရပြင်လို့ရတယ်။တော့ကားမောင်းတာတချို့ကျတော့စိန်ခံပြီးမောင်းတော့နောက်မီကိုပလက်လန်ပြီးတော့အိတ်နေတယ်လို့ဆိုတာ။အဲ့လိုမျိုးကားမောင်းနေတယ်ဗျာ။ဝေးဝေးကားမောင်းခဏတည်း။အဲ့တော့ခါမနာအောင်ဆိုလို့ရှိရင်ကားမောင်းရင်လည်းနောက်မီက90ဒီဂရီထားရမယ်။ခါနောက်မှာခက်ပြုတ်ပြုတ်အုပ်တစ်ခုပို့ထားဖို့
။ခါနာစီနိုင်တဲ့အကြောင်းအရာတွေအများကြီးရှိတဲ့အထက်မှာရှောင်ကျင်လို့ရတဲ့အမှုကျင့်တွေကိုသတိပြုရှောင်ကျင်ရင်ခါနာဝေနာဖြစ်ပေါ်ခံစားရဖို့အခွင့်အရေးနှဲတော့အောင်လှုံ့ဆော်လို့ရတဲ့အကြောင်းသတိပြုလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပါ
ဒေါက်တာတန်းစွာစီစဉ်ထုတ်လွှင့်ပေးနေတဲ့လူထုကျန်းမာရေးစီစဉ်ကိုအခုလိုဗုဒ္ဓဦးနေညပိုင်းရေဒီယိုအစီအစဉ်မှာနားဆင်နိုင်သလို TV အစီအစဉ်မှာလည်းကြည့်ရှုနိုင်ပါတယ်ရှင်။အခုဆက်ပြီးနားဆင်ကြရမယ့်တပတ်အတွင်းအခစားသတင်းတွေကိုတော့ကိုရန်နိုင်ကစီစဉ်တင်ဆက်ပေးနေပါတယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်အကြိမ်30မြောက်အရှေ့တောင်အာရှအားကစားပြိုင်ပွဲကိုဖိလစ်ပိုင်နိုင်ငံမှာဒီကနေ့နိုဝင်ဘာ30ရက်နေ့ကဖွင့်လှစ်လိုက်ပါပြီယူရို2020ဥရောပဖလားဘောလုံးပွဲအုပ်စုပွဲစဉ်တွေကိုမဲနိုင်လိုက်ပါပြီအာဆနယ်အသင်းကတော့ Unai Emery ကိုနှိပြဖြစ်ကနေထုတ်ပယ်လိုက်ပါတယ်ဒီလိုတပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာဖိလစ်ပိုင်နိုင်ငံကအရှင်ဖြစ်ကျင်းပါတဲ့အကြိမ်30မြောက်စီးကိန်းအရှေ့တောင်အာရှအားကစားပြိုင်ပွဲဖွင့်ပွဲအခမ်းအနားကိုတော့မနီလာမြို့မှာဒီနေ့ကကျင်းပခဲ့ပါတယ်။မနီလာမြို့ကဖိလစ်ပိုင်အရီနာမိုးလုံလေလုံအားကစားခွင့်ကြီးထဲမှာကျင်းပတဲ့ဒီဖွင့်ပွဲအခမ်းအနားကိုဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေးကဖွင့်လှစ်ပေးခဲ့ပါတယ
်။ I declare open the Southeast Asian Games for the 30th time celebrating the games.of Southeast Asia. Mabuhay kayong lahat.
ဒီတော်ရှာအကစားပြိုင်ပွဲရဲ့မီရှူတိုင်ကိုတော့ဖိလစ်ပိုင်ကနာမည်ကြီးလက်ဝဲသမားမန်နီပါကီယောကဖွင့်ပြီးပေးခဲ့တာပါအခုနှစ်စီဂိမ်းပြိုင်ပွဲမှာတော့အကစားနည်း56မျိုးပါဝင်ပြီးတော့အရှေ့တောင်အာရှနိုင်ငံ7နိုင်ငံကအကစားသမားပေါင်း 9,000 ကျော်ဝင်ရောက်ရှင်ပြိုင်ကြတာပါဖိလစ်ပိုင်နိုင်ငံကတော့ဒီနှစ်စီးကိန်းပြိုင်ပွဲဟာသမိုင်းတစ်လျှောက်မှာအကြီးအကျယ်ဆုံးပြိုင်ပွဲဖြစ်တယ်လို့ဆိုပါတယ်။ဒါမဲ့လည်းတစ်ချိန်တည်းမှာပဲပြိုင်ပွဲနဲ့ပတ်သက်ပြီးအဆင်ပြေတာတွေနဲ့လည်းအတော်လေးကြုံနေရပါတယ်။အားသာသမားတွေအတွက်နေရာထိုင်ခင်းနဲ့တည်ယူပို့ဆောင်ရေးအဆင်ပြေတာတွေပြီးတော့အားသာကွင်းတချို့လည်းအဆင်သင့်မဖြစ်တာတွေနဲ့ကြုံခဲ့ရပါတယ်။မြန်မာပါဝင်ပြိုင်ပွဲဝင်နိုင်ငံတွေကကစားသမားတွေဖိလစ်ပိုင်နိုင်ငံကိုရောက်လာတဲ့အခါမှာလေးစိတ်မှအကြာကြီးစောင့်ဆိုင်ကြရတာတွေတဲခိုးမဲ့နေရာမပို့တာတွေကစားကွင်းနဲ့တဲခိုးမဲ့နေရာဝေးတာစတဲ့ပြဿနာတွေကိုကြုံခဲ့ရလို့ဝိပန်နာရီနဲ့လည်းအကြီးအကျယ်ရင်ဆိုင်နေရပါတယ်။ဖိလစ်ပိုင်သမ္မတဒူတာတေးကတော့အခုလိုအဆင်မပြေတာတွေအတွက်တောင်းပန်တယ်ဆိုပြီးတော့ပြောကြားခဲ့ပါတယ်။အချိန်ထဲမှာပဲဖိလစ်ပိုင်နိုင်ငံကိုတိုင်ဖုန်းမုန်တိုင်းလဲဝင်လာကြောင့်သူကျင်းပဖို့လုပ်ထားတဲ့ပြိုင်ပွဲတွေကိုလည်းရွှေ့ဆိုင်းတာတွေရှိခဲ့ပါတယ်။မြန်မာနိုင်ငံကတော့အခုနှစ်စီဂိမ်းပြိုင်ပွဲအတွက်မြန်မာကျပ်ငွေ 3.1 ဘီလီယံအသုံးပြုထားတယ်လို့အောက်သားနဲ့ကျန်းမာရေးဒူဝန်ကြီးဒေါ်မြာလေးစိန်ကပြောပါတယ်။
3.2 billion. 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 3.
မလေးရှားကိုတကူးကိုမရှိနဲ့တည်ချခဲ့ပြီးဒုတိယပွဲစဉ်မှာအိရှန်ဖိလစ်ပိုင်ကို၂ဂိုးတကူးနဲ့နိုင်ပါတယ်တတိယပွဲစဉ်မှာတော့မြန်မာအသင်းကတီမောလက်စီကို၃ဂိုးတကူးနဲ့နိုင်ပါတယ်အဲ့ဒီပွဲမှာမြန်မာအတွက်ဂိုးတွေကိုတော့အောင်ကောင်းမှန်ထပ်ဖြည့်ဝင်နဲ့အသင်းကောင်းဆောင်လိုင်းဘူဘူတို့ကသင်ပေးခဲ့တာပါဒီစမနေ့ကနေ့ကတော့မြန်မာအသင်းဟာအုပ်စုနောက်ဆုံးပွဲစဉ်ဖြစ်နေကမ္ဘောဒီးယားအသင်းနဲ့ကစားခဲ့ရပြီးတော့မြန်မာအသင်းက၂ဂိုးတကူးနဲ့နိုင်သွားပါတယ်ဒါကြောင့်မြန်မာအသင်းဟာအုပ်စုမှာသုံးပွဲနိုင်တပွဲတည်းဆယ်မှတ်နဲ့ရှုံးပွဲမရှိအုပ်စုပုံနဲ့ဆီးဖိုင်နယ်ကိုတက်သွားခဲ့ပြီဖြစ်ပါတယ်။ဒီလနေ့ကြီးတော့မြန်မာနိုင်ငံကငွေ9ခု74ခုရထားပြီးတော့အများစုကတော့အာနိရှ်နဲ့ကူရက်ပြိုင်ပွဲတွေမှာရထားတာဖြစ်ပြီးတော့အမျိုးသမီးပိုက်ကျော်ချင်းဘက်မှာဆိုရင်လည်းအသင်းလိုက်မှာကျေးဇူးသိရထားပါတယ်ခင်ဗျာ။ယူရို2020ဥရောပဖလားဘောလုံးပွဲအတွက်အုပ်စုပွဲစဉ်တွေထွက်လာပါပြီ။ပြီးခဲ့တဲ့နိုဝင်ဘာ30ရက်နေ့ကရိုမေးနီးယားနိုင်ငံဘူခါရက်စ်မြို့မှာမဲလိုက်ခဲ့ကြတာမှာplayoff ရှုံးထွက်အဆင့်ကတက်လာမဲ့နေရာ၄နေရာကလွဲပြီးတော့ချန်တဲ့အသင်းတွေအုပ်စုထွက်ပေါ်လာပါပြီ။အုပ်စု A မှာ Italy, Switzerland, Wales နဲ့ Turkey, အုပ်စု B မှာ Denmark, Belgium, Russia နဲ့ Finland, အုပ်စု C မှာ Netherlands, Ukraine, Austria နောက်အုပ်စု D မှာတော့ဘောလုံးပွဲ England, Croatia, Czech တို့အုပ်စုတွေကြပြီးတော့အုပ်စု E မှာတော့နာမည်ကြီး Spain, Sweden, Poland တို့တွေ့ကြမှာပါ။အုပ်စု F ကတော့ Group of Death, မရဏအုပ်စုလို့ဆိုရမှာပါ။ဒီအုပ်စုမှာတော့2014ကမ္ဘာချန်ပီယံ Germany,Euro 2016 Champion Portugal နဲ့2018ကမ္ဘာ Champion ပြင်သစ်တို့တအုပ်စုတွေကြာနေပါတယ်။အ ုပ်စုပွဲအနေနဲ့ပတ်သက်ပြီးတော့ဂျာမနီနီးပြရခင်လို့ပြောတာကတော
့ Zunächst mal irgendwie Freude, weil das sind ja einfach auch irgendwie Highlight-Spiele gegen Portugal, gegen Frankreich, amtierende Weltmeister, Europameister.
Europa Champion, Portugal, ကမ္ဘာ Champion ပြင်သစ်တို့နဲ့ကစားရမှာတကယ်ပွဲကြီးပွဲကောင်းနေပါကစားသမားတွေကလည်းဒီလိုပွဲတွေကိုကစားချင်နေကြပါတယ်အုပ်စုကတော့တက်ပါတယ်အုပ်စုမှာပါတဲ့အသင်းအလုံးနောက်တစ်ဆင့်တက်ချင်တယ်ဆိုရင်တော့စွမ်းကုန်ကစားမှတက်နိုင်မှာပါ
ယူရို2020ဥရောပဖလားဘောလုံးပွဲတွေကိုတော့အရင်နှစ်တွေကလိုတနိုင်ငံတည်းကအင်ရှင်ဖြစ်လက်ခံကျင်းပသွားမှာမဟုတ်ပဲအသင်း24သင်းကိုနိုင်ငံ17နိုင်ငံမှာခွဲပြီးတော့ကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာဥရောပဘောလုံးသတင်းတွေမှာတော့အာဆနယ်အသင်းကဥနိုင်းအမရီကိုနှိပြဖြစ်ကနေထုတ်ပယ်လိုက်ပါပြီအာဆနယ်အသင်းဟာပြီးခဲ့တဲ့ဘက်ကကစားခဲ့တဲ့ Europa League ဘောလုံးပွဲစဉ်မှာ Eintracht Frankfurt အသင်းကိုအင်္ဂွဲမှာရှုံးပြီးတဲ့နောက်အခုလိုဥနိုင်းအမရီကိုနှိပြဖြစ်ကနေထုတ်ပယ်လိုက်တာဖြစ်ပါတယ်လောလောဆယ်မှာတော့သူရဲ့လက်ထောက်နီးပြ Freddy Ljungberg ကယာယီနီးပြဖြစ်တဲ့အသင်းကိုခိုင်နှွေသွားမှာဖြစ်ပါတယ်။အာဆနယ်က Unai Emery ကိုနီးပြဖြစ်ကနေထုတ်ပယ်လိုက်တဲ့အချိန်ထဲမှာပဲ Watford အသင်းကလည်း Kike Sanchez Flores ကိုနီးပြဖြစ်ကနေထုတ်လိုက်ပါတယ်။ Watford အသင်းဟာ Premier League မှာ14ပွဲကစားပြီးချိန်မှာတပွဲနိုင်5ပွဲတည်း10ပွဲရှုံးနဲ့မပေးစရာအောက်ဆုံးမှာရှိနေတာကြောင့်နီးပြဖြစ်ကနေထုတ်လိုက်တာဖြစ်တယ်ဆိုတာပြောကြရတဲ့ပဲ။ဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ။
ကိုရနိုင်ရဲ့သတင်းပတ်စင်အားကစားသတင်းလွှာကိုနားဆင်ကြကြရတာပါရှင် VOA ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန် DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3 ဂျိုလူတွေကနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင်။
ခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိရေဒီယိုစီစဉ်အစဆုံးကိုအတန်လွင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေနားဆင်နိုင်ကြပါတယ်။မနေ့ဖန်ကြာသပတေးနေ့မနေ့အစီအစဉ်တွေမှာတော့ဥကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်လူလူကျမ်းမာရေးနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြရဖို့ရှိပါတယ်ရှင်။အခုဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အပေါ်တရားစွဲနိုင်လားအောင်သမ္မတကဥပဒေချိုးဖောက်ခဲ့သလားဆိုတာကိုအောက်လွှတ်တော်တရားရေးကော်မတီမှပထမဆုံးကြားနာစစ်ဆေးမှုတွေကိုအခုစတင်ပြုလုပ်နေပါတယ်။ဖွဲ့စည်းပုံအရသမ္မတရဲ့လုပ်ရက်တွေဟာဥပဒေကိုချိုးဖောက်သလားဆိုတာကိုတရားရေးကော်မတီဝင်လွှတ်တော်အမတ်တွေကဥပဒေရေးရာကျွမ်းကျင်တဲ့ပညာရှင်၄ယောက်ကိုမေးမြန်းမှာဖြစ်ပါတယ်။နေတော့မဟာမိတ်တပ်ဖွဲ့ဝင်တွေအနေနဲ့အရေးကြုံလာရင်တပ်တွေပို့ပြီးအဆင်သင့်ဖြစ်နေဖို့စစ်ပွဲဖြစ်လာခဲ့ရင်ထောက်ပို့ဆက်သွယ်ရေးနေရာအမြန်ဆုံးကျင်ညာနိုင်ဖို့နဲ့ 5G ညံနှုန်းမြင့်ဆက်သွယ်ရေးအပါအဝင်ဆက်သွယ်ရေးနဲ့ဤပညာပိုင်းလုံခြုံရေးဆောင်ရွက်ဖို့အတွက်နေတော့ကောင်းဆောင်တွေဆုံးဖြတ်ခဲ့ကြပါတယ်။နေတော့အဖွဲ့ဖွဲ့စည်းတာအနှစ်80ပြည့်အထိမ်းအမှဗြိတိန်မှာပြစ်ထုတ်တဲ့ထိပ်သီးစည်းဝေးပွဲမှာအခုလိုဆုံးဖြတ်ခဲ့ကြတာပါရုရှားရဲ့အန်ဒီယဲတရုတ်ရဲ့အင်အားကြီးလာမှုနဲ့အနာဂတ်လက်နက်ထိန်းချုပ်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်နေတို့ဖွဲ့ကောင်းဆောင်တွေကြားတိတိတတ်တာသဘောထားကွဲမှုတွေရှိနေချိန်မှာအခုလိုထိပ်သီးစည်းဝေးပွဲကျင်းပတာဖြစ်ပါတယ်ဒီကနေ့ဆွေးနွေးပွဲအပြီးပြုလုပ်ဖို့စီစဉ်ထားတဲ့သတင်းစာရှင်းလင်းပွဲကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဖျက်သိမ်းခဲ့ပါတယ်မနေ့တုန်းကပြင်သစ်သမ္မတနဲ့အမေရိကန်သမ္မတတို့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ကိစ္စရပ်တော်တော်များများအပေါ်ကောင်းဆောင်နှစ်ယောက်တိတိတတ်တာသဘောထားကွဲခဲ့ကြပါတယ်ပြင်သစ်သမ္မတဗြိတိန်ဝန်ကြီးချုပ်Netherlands ဝင်ကြီးချုပ်ကနေဒါဝင်ကြီးချုပ်တို့ကြားသမ္မတ Trump ကိုအတင်းပြောနေပုံရတဲ့ဗီဒီယိုပုံတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်ကနေဒါသမ္မတ Justin Trudeau ဟာမျက်နှာနှစ်ဖက်နဲ့လူလိုသမ္မတ Trump ကဆွဆွဲပြောကြားခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာဂျပန်လူမျိုးကူညီကယ်ဆယ်ရေးဝန်ထမ်းတယောက်နဲ့သူ့ရဲ့လုပ်ဖော်ကင်ဘက်၅ယောက်ကိုအမည်မသိတပ်သမားတွေကဒီကနေ့အစောပိုင်းတုန်းကပြစ်တက်ခဲ့ပါတယ်ရှင်။
ဘုဒ္ဓနေညာပဲထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးသွားတာပါရှင်အခုည40:30မိနစ်ဖက်6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းတူမီတာ24လေးစင်50တက်တူကနေပြီးတော့တိုက်ရိုက်နားဆင်နိုင်ကြပါတယ်ဗီဒီယိုရေးသွားတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေဗီဒီယိုကိုအားပေးနားဆင်ခဲ့တဲ့အတွက်ကျေးဇူးတင
This program has come to you from the Voice of America, Washington.